Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA အမေရိကန်တန်ကနေ2023ခုနှစ် January 10ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညထုတ်လွှင့်ပေးမယ့်ညပိုင်းစီစဉ်တွေကိုတော့ Line Meter 1925 32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်မှုကတော့ကျွန်မစုမော်ပါရှင်
အနည်းခတဲ့ကင်းကျင်းကြပါစေကျွန်တော်တမောင်သားမဒီနေ့တက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးပါစေကနေဒါမက္ကဆီကိုနဲ့အမေရိကန်ပြည်ထောင်စုခေါင်းဆောင်တွေဟာမက္ကဆီကိုစီးတီးမြို့မှာထိပ်သီးညီလာခံရဲ့အင်္ဂါနေ့အစည်းအဝေးမှာဒေသတွင်းလုံခြုံရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုကိုအဓိကဆွေးနွေးနေကြပါတယ်အမေရိကန်တပ်မတော်ဂျိုးဘိုင်ဒန်တပ်မတော်မဖြစ်ခင်အရင်ကရုံးထိုင်ခဲ့တဲ့နေရာကနေရှုပ်ဝဲမှတ်တမ်းဖြစ်နိုင်ခြင်းအထောက်အထားမှတ်တမ်းတချို့ကိုတွေ့ခဲ့တာကြောင့်အမေရိကန်တရားရေးဌာနကသုံးသပ်နေပါတယ်အမေရိကန်မှာရောက်ရှိနေထိုင်နေတဲ့ဘရာဇီးသမ္မတဟောင်းကိုအမေရိကန်ကဖမ်းဆီးပြီးဘရာဇီးကိုပြန်ပို့ပေးဖို့တောင်းဆိုစရာအကြောင်းနဲ့ပါလာတယ်လို့ဘရာဇီးတရားရေးဝန်ကြီးကပြောလိုက်တဲ့သတင်းတွေနဲ့တခြားမြန်မာနဲ့ကမ္ဘာသတင်းတွေကိုမဆုမွန်းနဲ့ပဲကျွန်တော်တို့တင်ပြကြမှာပ
ါဟုတ်ကဲ့ပါချင်းဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူအင်္ဂါညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့အိန္ဒိယမြန်မာနယ်စပ်မှာရှိတဲ့ချင်းမျိုးသားတပ်ဦး CNF ဌာနချုပ်ဖြစ်တဲ့ဗစ်တိုးရီးယားစခန်းကိုမြန်မာစစ်တပ်ကနေဂျက်လီရင်နေနဲ့ဘုံကျဲတိုက်ခိုက်ခဲ့လို့လူသေးဆုံးမှုတွေရှိခဲ့ပြီးတော့အဆောက်အဦတချို့ပျက်စီးသွားခဲ့ရပါတယ်
။လေကတော့ငါစီးလာတယ်လို့ကျွန်တော်ချပါတယ်။အဆုံးချင်သေးတယ်လို့ကျွန်တော်ကြားတယ်။ CRF ကပ်တန်ပါပေါ့နော်။ဟိုလေလေကတော့ပြန်ခောက်သွားပြီ၊ပြန်ဆုတ်သွားပြီ။အာချာချုံကတော့3ယောက
်စစ်ကောင်စီရဲ့ဂျက်လီရင်နဲ့ဘုံကျဲတိုက်ခိုက်တာကြောင့်စစ်ရှောင်ပြည်သူတချို့အသက်ဆုံးခဲ့ရတဲ့အခြေအနေဒေသခံပြည်သူတဦးပြောပြပေးခဲ့တာပါရှင်။ဒီသတင်းအပြည့်စုံမကြခင်နားဆင်ရပါမယ်။နောက်ပြီးခဲ့တဲ့ရပိုင်တုန်းကတွေ့ဆုံခဲ့ကြတဲ့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့ဝမိုင်းလာရှမ်းမြောက်လက်နက်ကိုင်၃ဘွဲ့တို့ရဲ့ဆွေးနွေးပွဲကတော့နိုင်ငံရေးအရာထူးခြားတဲ့သဘောတူညီချက်မျိုးတွေမရခဲ့ကြပါဘူး။စီးရဲတင်းမာနေတဲ့စကိုင်းတိုင်းထဲမှာတော့ရွေးကောက်ပွဲအတွက်လူကြီးစီးရဲနေပြည့်စုံနေပါတယ်။ဒါပေမဲ့စီးရဲပြည်ပခါတွေကြောင့်အသက်လူပြီးတော့ပြေးလွှာပုန်းအောင်နေရတဲ့စစ်ဘေးရှောင်တွေဟာစစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲရဲ့မဲဆန္ဒရှင်စီးရဲနေထဲမှာတော့ပါနိုင်ခြင်းအနေအထားမရှိပါဘူး။ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။ခုရေဆုံးကတော့ထိတ်တဲရောက်သတင်းတွေကိုဥတင်မောင်းတန်းနဲ့အတူတင်ဆက်ပေးပါမယ်ရှင်။
ကနေဒါမက္ကဆီကိုနဲ့အမေရိကန်ပြည်ထောင်စုခေါင်းဆောင်တွေဟာမက္ကဆီကိုစီးတီးမြို့ထိပ်သီးညီလာခံရဲ့အင်္ဂါနေ့အစည်းအဝေးမှာဒေသတွင်းလုံခြုံရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုကိုအဓိကထားဆွေးနွေးကြမယ်လို့အိမ်ဗျူရောကပြောပါတယ်။အမေရိကန်ရဲ့နိုင်ငံခြားကူညီမှုဝါဒနဲ့ပတ်သက်ပြီးသမ္မတဘိုင်ဒန်ကအခုလိုပြောခဲ့ပါတယ်
။ Fortunately our responsibility just doesn't end in the Western Hemisphere. It's in Central Europe, it's in Asia, it's in the Middle East.
ကံကြောင်းမလောက်စွာပဲကျွန်တော်တို့ရဲ့တာဝန်ကအနောက်ကမ္ဘာချမ်းမှာပဲပြီးသွားခဲ့တာမဟုတ်ပါဘူး။အာရှအရှေ့လဲပိုင်းအာဖရိကနဲ့ဗဟိုဥရောပမှာကျွန်တော်တို့တာဝန်တွေကရှိနေပါတယ်။အရှေ့တောင်အာရှအနောက်အာရှမှာလည်းရှိနေပါတယ်။တနည်းအားဖြင့်ကိုအာယုံဆိုင်ရတာမျိုးကျွန်တော်ဖြစ်ချင်ပါတယ်။ဒါပေမဲ့မဖြစ်နိုင်ပါဘူး။နေရာများစွာကိုကျွန်တော်တို့အာယုံဆိုင်နေရတာပါလို့သမ္မတဂျိုးဘိုင်ဒန်ကပြောဆိုသွားခဲ့တာပါ။1933ကနေ1945အတွင်းအမေရိကန်သမ္မတကြီးဖြစ်ခဲ့တဲ့ Franklin Roosevelt ရဲ့အင်းကြီးချင်းကောင်းမူဝါဒနဲ့ဆန့်ကျင်ပြီးအမေရိကရဲ့မူဝါဒဟာလက်တင်အမေရိကနဲ့ကရီးဘီယံနိုင်ငံတွေကိုပစ်ပယ်ထားခဲ့ပြီးအခုချိန်မှာဒီမူဝါဒကိုပြောင်းဖို့အချိန်ကာဖြစ်တယ်လို့မက္ကဆီကိုသမ္မတအိုဘရာဒိုကပြောလိုက်တာကိုသတင်းတော်တွေရှေ့မှာပဲသမ္မတဘိုင်ဒန်ကတုံ့ပြန်ခဲ့တာဖြစ်ပါတယ်။ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုမက္ကဆီကိုသမ္မတအန်ဒရေးမန်နူအယ်လိုပက်စ်အိုဘရာဒိုနဲ့အမေရိကပြည်ထောင်စုသမ္မတဂျိုးဘိုင်ဒန်တို့ဟာမက္ကဆီကိုနိုင်ငံမှာတွေ့ဆုံနေကြတာဖြစ်ပါတယ်။ဒီစည်းဝေးနဲ့ဆက်နွယ်ပြီးအမေရိကန်နဲ့ကနေဒါထိပ်တန်းတာဝန်ရှိသူတွေဟာရာသီဥတုအပြောင်းအလဲနဲ့ယူကရိန်းထောက်ခုရဲ့ကိစ္စတွေကိုလည်းတိကျဆွေးနွေးကြမှာဖြစ်ပါတယ်
။အမေရိကန်သမ္မတဒီဂျိုးဘိုင်ဒန်သမ္မတမဖြစ်ခင်အရင်တုန်းကရုံးထိုင်ခဲ့တဲ့နေရာကနေလျှို့ဝှက်မှတ်တမ်းဖြစ်နိုင်ခြင်းအထောက်အထားမှတ်တမ်းတချို့ကိုတွေ့ခဲ့တာကြောင့်အမေရိကန်တရားရေးဌာနကသုံးသပ်ကြည့်ရှုနေတဲ့အကြောင်းသမ္မတအင်ဖြူရောကမနေ့တုန်းကထုတ်ပြန်ပြောဆိုပါတယ်။2018ခုနှစ်ဂျိုးဘိုင်ဒန်ဒုသမ္မတအဖြစ်နဲ့တာဝန်ယူခဲ့တဲ့အချိန်နောက်ပြီးတော့2020ခုနှစ်သမ္မတရွေးကောက်ပွဲဝင်ခန်းနီးဆက်ဆဲကာလမတိုင်ခင်နေမှာသူအသုံးပြုခဲ့တဲ့ Penn Biden Sanders ရုံးငန်းတွေကိုသမ္မတရဲ့ကိုရေးကိုရာဆိုင်ရာရှေ့နေပြီးဝင်ရောက်ရှင်းလင်းတဲ့အချိန်မှာအဲ့ဒီမှတ်တမ်းတွေကိုတွေ့ခဲ့တာဖြစ်ပါတယ် တော့ခတ်ပြီးတော့တင်စီထားတဲ့ဒီမှတ်တမ်းအထောက်အထားအနေချင်းဟာလျှို့ဝှက်ဖြစ်နေတတ်မှတ်ထားတဲ့မှတ်တမ်းတွေဖြစ်တဲ့အကြောင်းသမ္မတရဲ့အထူးအကြံပေး Richard Sobart ကပြောပါတယ်။ Obama Biden အစိုးရတက်တန်းတွင်မှအမျိုးသားမော်ဂွန်တိုက်ကိုပို့ရမယ်မှတ်တမ်းအလုံးရောက်ရှိရေးမှတ်တမ်းတွေတွေ့ခဲ့ကြတဲ့ကမော်ဂွန်တိုက်နဲ့တရားရေးဌာနတို့ပူးပေါင်းဆောင်ရွက်ခဲ့ကြောင်းသမ္မတရဲ့ရှေ့နေတဲ့အကြောင်းကြားပြီးတော့အနံမှုအတွက်နောက်တည့်ရမှာပဲလှုပ်ဆောင်ခဲ့တဲ့အကြောင်းလည်းပြောပါတယ်။တရားဝင်ပြောပိုင်ခွင့်မရှိသူတဦးကတော့အခုလိုတွေ့ခဲ့တဲ့လျှို့ဝှက်မှတ်တမ်းတွေနဲ့ပတ်သက်ပြီးစစ်ဆေးနိုင်မှုပြည်ထောင်စုအစိုးရရှေ့နေချုပ်Merrish Garland ကနေပြီးတော့မြောက်ပိုင်း Illinois ခရိုင်ကရှေ့နေချုပ် John Lewis ကိုတာဝန်ပေးထားတယ်လို့ပြောပါတယ်ဒီကိစ္စနဲ့ပတ်သက်လို့တော့ American အမျိုးသားမော်ဂွန်တိုက်ဘက်ကမှတ်ချက်တစုံတရာပေးပြောဆိုတာမရှိပါဘူးရှင
် American မှာရောက်ရှိနေထိုင်နေတဲ့ Brazil သမ္မတဟောင်းဟို American ကဖမ်းဆီးပြီး Brazil ကိုပြန်ပို့ပေးဖို့တောင်းဆိုစရာအကြောင်းနှဲပါလာပါတယ်လို့ Brazil တရားရေးဝန်ကြီး Flavio Dino ကတင်းလာနေကပြောကြားလိုက်ပါတယ်တရားခံကိုဖမ်းပြီးမူလနိုင်ငံကိုပြန်ပို့တယ်ဆိုတာဥပဒေကြောင်းနဲ့နိုင်ငံတကာသဘောတူညီချက်တွေအကျုံးဝင်နေပြီးများသောအားဖြင့်ရာဇဝတ်မှုကျူးလွန်သူတွေနဲ့ပတ်သက်တယ်လို့တရားရေးဝန်ကြီးကရှင်းပြသွားပါတယ်။ဒါပေမဲ့မတောင်းဆိုဘူးဆိုတာကိုတော့အပြစ်ပြမပြောပါဘူး။ဘရာဇီးလ်သမ္မတဟောင်းကိုထောက်ခံသူတွေကရွေးကောက်ပွဲမဲမတမာမှုတွေရှိတယ်ဆိုပြီးသမ္မတအင်တော်လွတ်တော်တရားရုံးချုပ်နဲ့အစိုးရစောက်အုံတွေကိုတနင်းခွင်နေ့ကဝင်ရောက်ဖျက်ဆီးခဲ့ကြပါတယ်။တနင်္လာနေ့မှာတော့ဘရာဇီးလ်ပြည်သူထောင်ပေါင်းများစွာဟာအဓိကမြို့ကြီးတွေရဲ့လမ်းတွေပေါ်ကိုထွက်လာကြပြီးတမ္ပရာဘောဆိုနာရိုထောက်ခံသူတွေကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဆင်နွှဲခဲ့ကြပါတယ်။တမ္ပရာဟောင်းကိုအရေးယူပေးဖို့လည်းတောင်းဆိုခဲ့ကြတာပါ။အကြီးမားဆုံးဆန္ဒပြပွဲကတော့ဆူပေါ်လိုမှာဖြစ်ခဲ့ပါတယ်။အကြမ်းဖက်ဝါဒပြည်သူပိုင်ပစ္စည်းဖျက်ဆီးမှုရာဇဝတ်မှုနဲ့အာဏာသိမ်းရာကျိုးပတ်မှုတွေကိုဒီမိုကရေစီစနစ်ခုခံသူတွေကညှင်းပယ်တုံ့ပြန်လိုက်ပါတယ်လို့တမ္ပရာလူးအစ်အီနာစီယိုလူလာဒီစဘာလွတ်တော်ခေါင်းဆောင်တွေနဲ့တရားလွတ်တော်ချုပ်ဩခရာတို့ကတနင်္လာနေ့မှာပူးတွဲကြေညာချက်တရားထုတ်ပြန်လိုက်ပါတယ်။ဘောဆိုနာရိုထောက်ခံဆန္ဒပြစုဘူးကဲ့သို့1500ကိုအစိုးရကဖမ်းဆီးထားပါတယ်
။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တဝမ်းမှာတော့မိုးသီးထန်စွာရွာသွန်းပြီးတော့ရေကြီးမြေပြိုမှုတွေဖြစ်ပေါ်နေတာမှာဒီကနေ့ဇန်နဝါရီလ10ရက်နေ့အထိကတော့အသက်5နှစ်အရွယ်ကလေးငယ်လေးတဦးအပါအဝင်တေဆုံးသူက14ဦးထိရှိသွားပြီဖြစ်ပါတယ်။မနေ့တနင်္လာနေ့တုန်းကပြည်내အလဲပိုင်းကကမ်းခြေမြို့တစ်မြို့မှာတားမိနှစ်ယောက်မောင်းလာတဲ့ကားကရေထဲကိုမျောပါသွားရာကနေမိခင်ကိုပဲကယ်တင်လိုက်နိုင်ပြီးတော့အသက်5နှစ်အရွယ်သားငယ်လေးကတော့အချိန်မီမကယ်လိုက်နိုင်ပဲရေထဲကိုမျောပါသွားတယ်လို့ကယ်ဆယ်ရေးဝန်ထမ်းတွေကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်အနည်းငယ်တွင်တုန်းကကယ်လီဖိုးနီးယားပြည်နယ်မှာပုံမှန်ထက်အစပေါင်း400ရာခိုင်နှုန်းနောက်ပြီးတော့600ရာခိုင်နှုန်းများတဲ့မိုးတွေရွာသွန်းခဲ့ပါတယ်လို့အမေရိကန်အမျိုးသားမိုးလေဝသဌာနကပြောပါတယ်။ပြည်내အထက်မြောက်ပိုင်းဒေသမှာတော့နေ့နေ့ကျနေပါတယ်။ဒါပေမဲ့အလဲပိုင်းနဲ့အောက်ဖက်တောင်ပိုင်းဒေသတွေမှာတော့မိုးအဆက်မပြတ်ရွာသွန်းခဲ့တာကြောင့်လူပေါင်း34သန်းလောက်အတွက်ပြည်내အစိုးရကရေကြီးမှုသတိပေးချက်ထုတ်ပြန်ပါတယ်။မိုးများရေကြီးမှုရဲ့နောက်ဆက်တွဲမြေပြိုမှုတွေဖြစ်လာမဲ့အရေးအတွက်လည်းပြည်내အစိုးရတာဝန်ရှိတဲ့သူတွေကသတိပေးချက်ထုတ်ပြန်ထားပါတယ်။အခုချိန်အထိပြည်내တဝန်းဆယ်တန်းထက်မနည်းတဲ့လူတွေဟာလျှက်စစ်မီပြတ်တောက်မှုအပြင်လမ်းပန်းဆက်သွယ်ရေးခက်ခဲနေတယ်လို့ရင်ဆိုင်နေရပါတယ်။ဒီကနေ့အင်္ဂါနေ့မှာလည်းလော့စ်အိန်ဂျလိစ်အပါအဝင်ပြည်내တောင်ပိုင်းဒေသတွေမှာမိုးတီးထန်ပြီးတော့အလေပြင်းတိုက်နိုင်ခြေရှိနေတယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းပါတယ်ရှင်။
ယူရီအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။အင်္ဂါနေ့ညဘက်သတင်းတွေကိုယူရီကကြေညာနေပါတယ်မနက်ကမှ2022ခုနှစ်စစ်အာဏာသိမ်းမှုဖြစ်ပြီးနောက်ပိုင်းကလေးကအရှိတောအာရှနိုင်ငံများအသင်းအာဆီယံအနေနဲ့မြန်မာနိုင်ငံအခြေအနေပေါ်မှာစဉ်ဆက်မပြတ်ခိုင်ခိုင်မာမာရပ်တည်ချစ်ကပ်နေတယ်လို့စင်ကာပူနိုင်ငံကြီးဝန်ကြီးကပြောလိုက်ပါတယ်။မြမရေးအာဆီယံဘုတ်ဘောတူကြီးချက်900ကိုအလျင်မြန်အပြည့်အဝအကောင့်ထဲပေါ်မှုနဲ့မြမရေးတည်တာထင်ရှားတဲ့တိုးတက်မှုတွေရလာဖို့အာဆီယံနဲ့အာဆီယံအထူးကိုယ်စားလှယ်တို့ကိုပူးပေါင်းဆောင်ရွက်ဖို့မြမစစ်ကောင်စီကိုတိုက်တွန်းနေတယ်လို့လည်းစင်ကာပူနိုင်ငံကြီးဝန်ကြီးကပြောခဲ့ပါမြန်မာပြည်နဲ့ပတ်သက်လို့အာဆီယံအတွင်းဘလောက်ထိသဘောကွဲလွဲမှုတွေရှိနေလဲဆိုပြီးစင်ကာပူလွှတ်တော်အမတ်မင်းပြန်ချက်ကိုစင်ကာပူနိုင်ငံကြီးဝန်ကြီးကစာနဲ့ပြန်လည်တုံ့ပြန်ဖြေထားတာပါတုံ့ပြန်ချက်ထဲမှာမြန်မာပြည်နဲ့ပတ်သက်လို့အာဆီယံအတွင်းသဘောကွဲလွဲမှုရှိမရှိဆိုတာကိုဖြေကြားထားခြင်းမရှိဘဲအာဆီယံအနေနဲ့ဘုံသဘောတူညီချက်900အပေါ်မှာခိုင်ခိုင်မြဲမြဲရှိတယ်ဆိုတာကိုပဲဖြေကြားထားပါတယ်တလောတုံးကတော့ထိုင်းနိုင်ငံကကမခတ်လုပ်ပြီးမြန်မာစစ်ကောင်စီဝန်ကြီးတွေနဲ့အာဆီယံနိုင်ငံကြီးဝန်ကြီးတချို့အလွတ်သဘောဆွေးနွေးပွဲလုပ်ခဲ့ရာမှာ ကမ္ဘောဒီးယားလာအိုနဲ့ဗီယက်နမ်တို့ကကုစားရည်တွေပဲတက်ရောက်ခဲ့ပါတယ်ဒီလိုဆွေးနွေးပွဲတွေဟာအာဆီယံမူသဘောထားနဲ့မကိုက်ညီဘူးဆိုပြီးစင်ကာပူကကန့်ကွက်ခဲ့တယ်လို့တသမာအသိုက်အဝန်းကိုကိုးကားပြီးသတင်းတချို့ကရေးပေမဲ့ဒါကိုတော့တိကျအတည်ပြုလို့မရပါဘူ
းထိုင်းနိုင်ငံမှာတော့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကနောက်တစ်ကြိမ်ရွေးကောက်ပွဲအတွက်ဘန်ကောက်မြို့တော်မှာမနေ့တုန်းကမဲဆွယ်စည်းရုံးမှုတွေစတင်လိုက်ပါတယ်ထိုင်းနိုင်ငံမှာရင်ဆိုင်နေရတဲ့ပြဿနာတွေကိုသူဖြေရှင်းသွားမယ်လို့မဲဆန္ဒရှင်တွေကိုဂရုပေးပြောဆိုပါတယ
်စိန်နမတိသူကဆိုလာတော့ရင်မှန်နိုင်อะไรနေอะไรชาติศาสนาพระมหากษัตริย์ใช่ไม่ใช่นี่คือหัวใจของคนไทย
ทั้งไทยနိုင်ငံမှာဘာသာတရားไทยဘရင်စနစ်နဲ့ไทยနိုင်ငံကပြည်သူတွေအတွက်သူအကောင်းဆုံးစ조사သွားမယ်ဆိုတဲ့ကြောင်းไทยလူအဖွဲ့အစည်းရဲ့ထောက်တိုင်ကြီး၃ခုအဖြစ်နဲ့ไทยဝင်ကြီးချုပ်ပရာယုတ်ချန်အိုချာကပြောဆိုသွားတာဖြစ်ပါတယ်ไทยနိုင်ငံမှာစီးပွားရေးပြဿနာအပြင်ပြဿနာဘောင်းဆောင်နဲ့ရင်ဆိုင်နေရဆဲဖြစ်တဲ့ကြောင်းသူသာဆက်ပြီးတော့အုပ်ချုပ်ခွင့်ရမယ်ဆိုရင်ကြံနေသေးတဲ့ပြဿနာတွေကိုလည်းဖြေရှင်းသွားမယ်ဆိုတာကိုသူကပြောသွားတာပါ။ဗတ်ပေါင်းစုံဝေဖန်မှုတွေခံနေရတဲ့ထိုင်းဝင်ကြီးချုပ်ပရာယုတ်ချန်အိုချာက2014ခုနှစ်ထိုင်းနိုင်ငံကိုအာဏာသိမ်းခဲ့တဲ့စစ်ကောင်ဆောင်ဖြစ်ပြီးတော့အငင်းပွားစရာဖြစ်တဲ့2019ရွေးကောက်ပွဲမှာအနိုင်ရခဲ့တာဖြစ်ပါတယ်။လက်ရှိစစ်တပ်ဦးဆောင်ပြီးဖွဲ့စည်းထားတဲ့ဖွဲ့စည်းပုံအရနောက်ထပ်2နှစ်ပဲတိုင်းပြည်ကိုအုပ်ချုပ်ခွင့်ရှိပြီးတော့မကြသေးခင်ကပဲညီညွတ်သောထိုင်းမျိုးသားပါတီ Runter Chin Chat ပါတီကိုသူဝင်ခဲ့တာပါ။ရွေးကောက်ပွဲမှာတော့သူ့ရဲ့ပါတီဟောင်းဖြစ်တဲ့ Plan Prachara ပါတီနဲ့သူရှင်ပြန်ရမှာဖြစ်ပါတယ်။ထိုင်းပြည်သူတွေကြားမှာတော့အတိုက်ခံဖွဲ့တိုင်းပါတီကိုလူကြိုက်များပေမဲ့ပရာယုတ်ချန်အိုချာအုပ်ချုပ်တဲ့ကာလရေးဆွဲခဲ့တဲ့ဖွဲ့စည်းပုံအရဆိုရင်တော့စစ်တပ်နဲ့ဆက်နွယ်တဲ့နိုင်ငံရေးပါတီတွေပဲအသာစီးရစေမယ့်စိတ်နှစ်ကိုပြဋ္ဌာန်းထားပါတယ်ရှင
်။တရုတ်ခီးသည်တွေအနေနဲ့လေရင်ပေါ်မတက်မီ48နာရီတွင် COVID-19 ပိုးမရှိတဲ့စစ်ဆေးချက်ပြသရမယ်လို့သတ်မှတ်လိုက်တဲ့အတွက်တရုတ်ပြည်ကိုလာကြမဲ့တောင်ကိုရီးယားစီးပွားရေးဗီဇာနဲ့ကမ္ဘာလက်ခီးသွားဗီဇာတွေထုတ်ပေးတာကိုတရုတ်ကရပ်ဆိုင်းလိုက်ပါတယ်။ဒါနဲ့ပတ်သက်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝိုင်ဝမ်မင်ကအခုလိုပြောပါတယ်
။少数国家罔顾科学事实和本国疫情实际，仍执意针对中国采取歧视性。
这边的这个策略就灭拐骗，但并且来搜查哈，只有能够快查并马查漏，只有当地人来问要到过干啥来查吧嘞。ဒါကိုတရုတ်ကပယ်ချလိုက်ပြီးတန်းတန်းအရေးယူဆောင်ရွက်မှာဖြစ်ပါတယ်လို့ပြောဆိုသွားတာပါ။ဒါပေမဲ့တရုတ်ကပေးတဲ့ COVID-19 ဆေးရုံတဲ့လူနာနဲ့သေဆုံးဆေးရုံအချက်လက်တွေဟာတကယ်ဖြစ်နေတာတွေကိုထင်ရမနေဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အကြီးအကဲအရာရှိတဦးကဇန်နဝါရီလ4ရက်နေ့ကပြောဆိုခဲ့ပါတယ်။အလားတူတရုတ်ခီးသွားတွေအပေါ်သတ်မှတ်တဲ့တိုင်းပြည်တွေကိုတုံ့ပြန်မယ်လို့တရုတ်ကထိန်းချုပ်ထားပေမဲ့အသေးစိတ်ထုတ်ပြန်ချက်တော့မရှိသေးပါဘူး။
ဒေတာရင်းအင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့ဂျပန်နိုင်ငံနဲ့နီးနီးကပ်ကပ်မဆက်ဆံခင်မှာပဲဒုတိယကမ္ဘာစစ်အတွင်းဂျပန်ကနေကျူးလွန်ခဲ့တဲ့စစ်ရာဇဝတ်မှုတွေကိုပြန်ပြောင်းသတိရစေလို့တဲ့အကြောင်းတရုတ်နိုင်ငံကဩစတေးလျကိုသတိပေးပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့ဩစတေးလျကွန်ဆာဗေးတစ်အစိုးရလက်ထက်အတွင်းမှာတရုတ်နိုင်ငံနဲ့ဆက်ဆံရေးကတိတိတသားဆိုးဝါးသွားခဲ့တာကြောင့်ဆက်ဆံရေးပြန်ပြီးတော့ကောင်းမွန်လာအောင်လက်ရှိဩစတေးလျအစိုးရကစ조사လှုပ်ဆောင်နေတာဖြစ်ပါတယ်။ဒါပေမဲ့မကြသေးခင်ကပဲတရုတ်ရဲ့ဒေတာရင်းပြိုင်ဘက်နိုင်ငံတစ်ခုဖြစ်တဲ့ဂျပန်နဲ့ဩစတေးလျကလုံခြုံရေးဆိုင်ရာသဘောတူညီချက်တစ်ခုလက်မှတ်ရေးထိုးခဲ့တာမှာတော့ပစိဖိတ်ဒေသအတွင်းတရုတ်ရဲ့ဩစာကြီးထွားလာမှုကိုဟန့်တားတဲ့လုပ်ရည်အဖြစ်နဲ့ရှုမြင်ပါတယ်။ဒုတိယကမ္ဘာစစ်အတွင်းကဂျပန်ကဩစတေးလျကိုတိုက်ခိုက်ခဲ့မှုတာကြောင့်ဩစတေးလျအနေနဲ့ဂျပန်နဲ့နီးနီးကပ်ကပ်ဆက်ဆံတဲ့နေရာမှာတော့သတိထားဖို့လိုတဲ့အကြောင်းဩစတေးလျနိုင်ငံဆိုင်ရာတရုတ်သံအမတ်ကြီးရှွမ်ကွန်ကသတိပေးပြောကြားလိုက်ပါတယ်ရှင်။ဇန်နဝါရီလ10ရက်အင်္ဂါညရဲ့ထိပ်တန်းရောက်သတင်းတွေကိုဥတီမောင်တန်းနဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။အခုရင်းဆုံးကတော့အိန္ဒိယမြန်မာနယ်စပ်မှာရှိတဲ့ချင်းမျိုးသားတပ်ဦး CNF ကဌာနချုပ်ကိုမြန်မာစစ်တပ်ကဂျက်လီရင်အနေနဲ့ဘုံကျဲတိုက်ခိုက်တဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်။အိန္ဒိယမြန်မာနယ်စပ်မှာရှိတဲ့ချင်းမျိုးသားတပ်ဦး CNF ဌာနချုပ်ဖြစ်တဲ့ဗစ်တိုးရီးယားစခန်းကိုမြန်မာစစ်တပ်ကဂျက်လီရင်အနေနဲ့ဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်လူသေဆုံးတာတွေရှိခဲ့ပြီးတော့အဆအဦးတချို့လည်းပျက်စီးသွားခဲ့ပါတယ်။တေဆုံးသွားတဲ့သူတွေဟာစစ်ဘေးရှောင်ကန့်နေတဲ့ကဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကပေးပို့ထားတဲ့အခြေအနေသတင်းကိုတော့ကိုငိမ့်ညံကပြောပြပေးပါမယ်ရှင်
။အိန္ဒိယမြန်မာနယ်စပ်မှာရှိတဲ့ချင်းအမျိုးသားတပ်ဦး CNF ဌာနချုပ်ရှိတဲ့ Victoria Scan ကိုဇန်နဝါရီလ10ရက်ဒီကနေ့ညနေ9:00ဝန်းကျင်မှာ မြန်မာစစ်တပ်ကဂျက်လီရင်တွေနဲ့ဘုံကျဲတိုက်ခိုက်ခဲ့ပါတယ်အခုလိုတိုက်ခိုက်တာကြောင့်ဌာနချုပ်မှာရှိတဲ့အဆောက်အဦတချို့ပျက်စီးခဲ့ပြီး3ဦးသေဆုံးခဲ့တယ်လို့ဒေသခံတူကပြောပါတယ
်ဒီမှာဆန်တော်ချင်းလေးနိုင်ပတ်ဝန်းကျင်တော့မှာဖြစ်မယ်အာလေကတော့ငါစီးလာတယ်လို့ကျွန်တော်ကြားပါတယ်အသုံးကျင်သေးတယ်လို့ကျွန်တော်ကြားတယ်ဒီသူတို့ CRF ကပ်ထဲမှာပေါ့နော်နောက်ပြီးတော့အကြရှုံးကတော့3ယောက်ကြည့်တော့ကျွန်တော်ကြားထားတယ်ဟိုလေတွေကတော့ပြန်ခောက်သွားပြီပြန်ဆုတ်သွားပြီအာကြားရှုံးကတော့3ယောက်လောလောဆယ်ရှိတယ်လို့ကျွန်တော်ကြားထားတယ်အပျက်စီးကတော့အပျက်စီးတွေတော့တော်တော်များတယ်လို့တော့ကျွန်တော်ကြားထားတယ်အိမ်တင်လို့ပါလို့ပေါ့နော
်တေဆုံးသွားသူတွေဟာအမျိုးသမီး2ဦးနဲ့အမျိုးသား1ဦးဖြစ်ပြီးစစ်ဘေးရှောင်ဒုက္ခသည်တွေဖြစ်တယ်လို့လည်းနောက်ထပ်ဒေသခံတူကအခုလိုပြောပါတယ
်တကယ်နဲ့စစ်ဘေးရှောင်တွေစီးရင်လည်းများရှိတယ်လေဆိုတော့အဲ့ဒီမှာပဲတော့ခုလုံးကြတာလေအဲ့ဒီမျိုးလုံးချုံနေဆိုကြတော့လေအဲ့လိုကျတော့ကောင်းရအဲ့မှာယောက်ျားလေးတယောက်နဲ့ link လေးမျိုးပေါ့နော်ဒီမှာတည်တယ
်ဒီ CNS စခန်းဟာအိန္ဒိယမြန်မာနယ်စပ်မှာတည်ရှိတာဖြစ်ပြီးအိန္ဒိယနိုင်ငံနယ်နိမိတ်နဲ့ချောင်းတစ်ခုသာခြားတဲ့အတွက်အခုလိုစစ်ကောင်စီကလေရင်နဲ့ဘုံကျဲတာကြောင့်အိန္ဒိယဘက်ကဘုံသီးတွေကျတာတွေလည်းရှိတယ်လို့ပြောဆိုကြပါတယ်ဒါနဲ့ပတ်သက်ပြီးတော့ VOA ကတီးခြားအတည်မပြုနိုင်ပါဘူးအခုလို CNF စခန်းကိုလေရင်နဲ့ဘုံကျဲတိုက်ခိုက်တာနဲ့ပတ်သက်လို့တော့စစ်ကောင်စီကသတင်းထုတ်ပြန်တာမရှိသေးပါဘူး။2022ခုနှစ်နိုဝင်ဘာလထဲမှာ CNF ဌာနချုပ်စခန်းရှိတဲ့နေရာတွေကိုဖော်ပြထားတဲ့လေကြောင်းဆိုင်ရာအမှတ်အသားမြေပုံတွေလူမှုကွန်ရက်စာမျက်နှာတွေမှာထွက်ပေါ်လာခဲ့ပြီးနှစ်လနီးပါးအကြာ CNF ဌာနချုပ်ဖြစ်တဲ့ Victoria Camp ကိုအခုလို့ဘုံကျဲတိုက်ခိုက်မှုတွေပြုလုပ်ခဲ့ပါသေးတယ်ခင်ဗျာ။
အိန္ဒိယမြန်မာနယ်စပ်မှာရှိတဲ့ချင်းမျိုးသားတပ်ဦး CNF ဌာနချုပ်ဖြစ်တဲ့ Victoria Scan ကိုမြန်မာစစ်တပ်ကနေဂျက်လီရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့တဲ့အကြောင်းသတင်းကိုငင်းချမ်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တရုတ်နယ်စပ်မှာအခြေစိုက်တဲ့တိုင်းရင်းသားလက်နက်ကိုင်3ဘွဲ့နဲ့စစ်ကောင်စီတို့ကြားငြိမ်းချမ်းရေးဆွေးနွေးပွဲသဘောတူညီမှုမရခဲ့တဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်။စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့ဝါမိုင်းလာနဲ့ရှမ်းမြောက် SSPB လက်နက်ကိုင်3ဘွဲ့တို့ဆွေးနွေးတဲ့အခါမှာတော့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စပါဝင်ခဲ့ပါတယ်။ဒါပေမဲ့နိုင်ငံရေးအရာထူးခြားတဲ့သဘောတူညီချက်မျိုးတွေတော့မရခဲ့ဘူးလို့ SSPB တာဝန်ရှိသူတွေကပြောပါတယ်။မကြသေးခင်တုန်းကမှပြီးဆုံးသွားတဲ့စစ်ကောင်စီနဲ့တရုတ်နယ်စပ်အခြေစိုက်လက်နက်ကိုင်3ဘွဲ့ဆွေးနွေးတဲ့အကြောင်းသတင်းပေးပို့ချက်ကိုကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်
။စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့ရှမ်းပြည်နယ်အခြေစိုက်ဝါပြည်သွေးစည်ညီညွတ်ရေးပါတီ UWSP အမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ NDAA ခေါ်မိုင်းလာနဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP အဖွဲ့တို့ဟာဒီလ5ရက်နေ့ကနေ9ရက်နေ့အထိနေပြည်တော်မှာဆွေးနွေးခဲ့ကြတာပါဒါဟာတတိယအကြိမ်တွေ့ဆုံကြတာလည်းဖြစ်ပါတယ်ဒီ3ရက်ကြာဆွေးနွေးပွဲအတွင်းမှာနိုင်ငံရေးအရာထူးခြားတဲ့သဘောတူညီချက်မရခဲ့ကြောင်း SSPP ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်ဖုံးဟန်ကပြောပါတယ
်ကိုယ်တော်ကမရမရောက်တာဗျာတော်စက္ကသကထုတ်ပြန်တယ်လို့သဘောတူညီချက်လက်မှတ်ကြီးထုတ်ခဲ့တယ်ဆိုတာတော့ကျွန်တော်တော့မချမိဘူးဗျသူပြောတာကဒီအစည်းအဝေးမတန်းတော့ပဲဒီသဘောတူညီမှုရတယ်ဆိုတော့ဒီအစည်းအဝေးမတန်းလက်မှတ်ထုတ်လို့မရှိတော့ဘူးဗျအဲဒီတခြားဟာတပုတ်နိုင်ငံရေးသဘောတူညီချက်တော့မပါဘူးလို့ကျွန်တော်ဟိုအကြံပြုလို့သိရတယ်ဗ
ျစစ်ကောင်စီဘက်ကတော့9ရက်နေ့အစည်းအဝေးမှာဆွေးနွေးမဲ့အကြောင်းအရာတွေကိုညှိနှိုင်းတာဒုတိယအကြိမ်ဆွေးနွေးပွဲကမပြည့်ပြတ်သေးတဲ့အချက်တွေအဖွဲ့အစည်းအသီးရဲ့နိုင်ငံရေးလိုလားချက်တွေကိုအပြန်အလှန်ညှိနှိုင်းဆွေးနွေးခဲ့ကြောင်းသတင်းထုတ်ပြန်ထားတာပါဒီဆွေးနွေးပွဲမှာ2008ဖွဲ့စည်းပုံကအခြေခံကြတဲ့ပုံမှန်တွေပြင်ဆင်ရေးကိုလည်းဆွေးနွေးကြောင်းဖော်ပြပါတယ်ပုံမှုဆိုင်ဖုံးဟန်ကတော့2008ပြင်ဆင်ရေးနဲ့ပတ်သက်လို့စစ်ကောင်စီဘက်ကအဓိကဆွေးနွေးခဲ့ကြောင်းပြောပါတယ
်ဒီအခြေခံတွေနဲ့ပတ်သက်တာတော့ဒီတက္ကသိုလ်ကပဲတင်လာများတယ်ကျွန်မအားလည်းတော့ဆွေးနွေးမှုမပြည့်ခဲ့ဘူးလို့ကျွန်တော်သိရတယ်လို့တော့ဒီနေရာအတူတူတပွဲအနေတပွဲပြီးပြီးတော့လုတ်နိုင်တဲ့အနေအထားမရှိသေးပါဘူးဒီပွဲဒီပွဲရေကလုတ်တပွဲပြီးပြီးချက်ချနေတဲ့အနေအထားမရှိပါဘူ
းရွက်ောက်ပွဲကျင်းပရေးကိစ္စမှာတော့ SSPP ကကန့်ကွက်တာမရှိဘူးလို့လည်းဆက်ပြောပါတယ
်ကျွန်တော်တို့ SSPP SN ဝင်ပြီးဆိုလို့ရှိရင်ဒီကောက်ပွဲဆိုတော့ဘယ်တော့မှကျွန်တော်တို့စိုက်ကြက်တာလည်းမရှိပါဘူးရွက်ောက်ပွဲလုတ်တာအကောင်းတာပေါ့ဗျာဟုတ်တယ်မလားရွက်ောက်ပွဲလုတ်တာဒီနေ့ဒီစံချေချမ်းနေအဲဒီလိုဒီမီလန်ကိုတောင်းနေတဲ့အခြေခံအဆင့်တစ်ခုပဲဖြစ်တယ်ဆိုတော့ကျွန်တော်တို့ကတော့အခက်ခဲအားမရှိတော့ဘူးเนาะကျွန်တော်တို့ကဒီလိုပဲတဘောထားရှိပါတယ
်ဝါပြည်သွေးစည်ညီညွတ်ရေးပါတီ UWSP အမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ NDAA ခေါ်မိုင်းလာနယ်မြေတွေမှာတော့အုပ်ချုပ်ရေးရန်တရားဆိုင်ရာအခက်အခဲနဲ့ဒေသခံတွေမှာမပုံနေအခက်အခဲရှိတာကြောင့်ရခိုင်ရွက်ောက်ပွဲတွေလိုပဲကျင်းပဖို့မရှိနိုင်ကြောင်း Sunu Bwego Pawin Teokere, SSPB Kozile, Bumuji Sain Suga, Vioego, Piotu Tabare, SSPB Apwene, Nemye Tisanire, PSLF, TNLA, Taomplan Apwega, Yoko Bwego, Lemakan, Jan Tadin Topo Nibare, Apwe Pianjai Tawunga, Dubo Muji Ta Aichogaro, Yoko Bwene Patepi, Ataka, the Zondia, Nyon Chatara Machi Dejan Okulu, Piobare. PSLF TNLA Duogata Tajo Jagaro Thrun Nima Yukopwe Chimparago Longwa Lemakanjao Shupi Midrintanago Pioso Tabare Sikong Siga Dini Ogulama Chimbabu Yuetare Yukopwegoro KIA Kachin Lenakan Apwega Sanchin Tadalu Chin Lenakan Apwega Chugale Lemakanjao Topian Tabare Sikong Sibegaro Messian Kawirarego Dila Koye Nega Satin B. Sangye Nevarekne.
Wa Milan and Sham Yau Lenakan Tongwe and Sikong Siro Jaswiniwe, Nanga Yea, two jarred the board when you jamuri Mayaga at Jandri, Kozo Winline Dimbia Bigera Pibarishi, Sabiro Sikong Sigani, Usang Jimbame, Yuka Buene Pata Biro, Nanga the one pinsinid at Jandri, Bibu Zadigo Zadigan Sabibu Shivare. Sikong Sine Dita can be do Kangwe Tapueruja, Titre Muri, Pientani, as a kind I maro. Sikong Sigani, Pulome, Rika Wedre, A now Zusayeni Kaukamido, Louis Sien Puzurari, Salone, Vido, Dita caniga Piovare, Dijang, the Nipibo Jaguro, and Lay Magatin Yapi Tabare.
Sagina and Drenia Dramayama, Rika Wedre, Louis Sien Puzubo, Josani Vime, Dita canuyo, Dita can Kagwe Tapuerigawa, Dago Lam Kanjawao. Nema Sidane, Tidremu, a bien tanzon tega near the cupide, Bele Nema, Jugawe Lona Mo, Didakan Gawe Dadrigo, Nema Sidabaga, Nina Mu Lulare Lo, Bele Ne, Gawe, a poet cupide, the Kin Town, you a poet down when she do got your body.
Oh, when you pick off, you sit down, God, no, go, okay, you go, and baby, what, me, I know, she is, you know, they never run along with you. เอาโทรศัพท์ไปเลยว่าดีไหนน่ะใช่มั้ยเนี่ยอย่างเงี้ยดีเลยว่าได้ยังไม่ได้ยังไม่คงเลยล่ะแล้วแค่เวลาแล้วแค่เวลาเนี่ยอะไรดีวะมีไหนน่ะใช่มั้ยอ๋อดีเหตุก็บ่เลยว่าเค้าอยู่ในบ่อ๋อบริเวณเค้าอยู่ในบ่อดีเลยอยู่เนี่ยยามเนี่ยไฟนี่บ่มีโดนอะไรบ่เนี่ยยามมาบ่มีอ่ะบ่เออเนาะพี่ก็ดีก็ดีเป็นไงวะหลังบ่ดีวะไอ้ อะไรอยู่บ่แล้วแค่ก็บ่อันนี้บ่ลาสิอย่างสิเนาะอ้ายบ่อย่างบ่มีเดียวซั่นเช่นมีเดียเนี่ยเป็นบ่ดีบ่แม่นเช่นมีเดียวโหจนเราลงน้าได้บ่ดีบ่บ่ลาอย่างบ่ปู่เลยก็เลยบ่แล้วบ่คันจ้องเนาะจนบ่ปิดกระดาษว่าจนเอาเยอะไล่ได้ล่ะโหจนบ่โหดาวมีอยู่จ้องบ่โหตะเกเรบ่ขึ้นละได้ตะนาบ่ขึ้นละได้กิษาอะอะอกโลบ่ดาวมีอยู่จ้องบ่อะเราจะปู่มีเยอะไล่ได้
สกายไนท์ด้วยเดต้าแคมปีตุกากวยยิตะตลอดเมียๆก็สึกกองซีก็ลงแม้ยึกกอกปวยก็ไม่ยอมจีดโลตรุเดต้ามาแม้ยงทาวนาริโกเลยเล็กขามาบ่ฮู้ผู้โลเปียวจาบาเดสกายไนท์กัมบลูမျိုးเนี่ยด้วยมาရှိတယ်สึกกองซีโลลาတဲ့ปีตุสิอภွဲရှိတယ်เจยั่วตะชูมาไอ้นาวซุสะยิงกောက်ခန္ဓာတွေရှိနေပါတယ်လူဦးရဲ့စယင်းကောက်ခန္ဓာတဲ့တာဝန်ရှိသူတွေကိုစึกกองซีတက်တွေနဲ့
ပြူစောတီခေါ်တဲ့စစ်ကောင်စီကဖွဲ့တဲ့ပြည်သူစစ်တပ်ဖွဲ့တွေကလုံခြုံရေးယူဆောင်ရွက်ပေးနေတာလို့ဒေသခံတူကပြောပါတယ်အဲဆိုသူတို့ကစစ်ကြောင်းပုံစံမျိုးနဲ့ပြည်ကြောင်းပုံစံမျိုးနဲ့သူတို့ကဒီစစ်ကြောင်းဝင်လာလို့ပါလို့လောက်ပြီးတော့အဲလိုအဲလိုယူလာကြတရင်စင်းတရင်တက်ဒီလိုအေအေပါဘူးစင်းနေကောက်အဲလိုမဲပြောင်းလို့ပေါ့ဗျာဒီဒီစောတီကောင်းဆောင်ဒီဝါတော်ဝါဥဆောင်ပြီးတော့ကောက် เออเสียยอดส่งมาแล้วบาดเลยเนี่ยเจนน่ะก็บิวดิแจ้งมั้ยเนี่ยမျိုးတွေမှာကြတော့ဟိုသူကအကုန်လုံးကိုမျိုးတိန်စင်းတိန်တက်ငကွားကရမတူကဒီမျိုးတွေဟိုတိန်စင်းတိန်စက်သူရှင်းလင်းလာနေတိုင်းလုပ်နေတယ်ဗျာတော့ဟွန်းဒီထန်းစီးတာမျိုးတို့ရိုင်းနှက်တာမျိုးတို့အစနကွားကရမတူကဒီမျိုးတွေတိန်စင်းတိန်တက်လုပ်ခဲ့တာဆိုတော့
ပြူလဲမှာကြတော့သူတို့ရဲ့လုံခြုံရေးကမြို့ပြင်ဘက်ဒီမှာပဲဟိုကင်းပုံးနေဝက်ပြီးတော့ဒီတိုင်းပဲကင်းဆောင်ပြီးတော့နေရပြခုလောလောဆယ်ကတော့ဒီမြို့နဲ့ဒီကာဘိုးနဲ့ကောက်တာကြားသေးရပြဆရာနာသိနှစ်နှစ်ပြည့်ပြီးနောက်ပိုင်းစစ်ကောင်စီကပြုလုပ်မဲ့ရွေးကောက်ပွဲကိုပြည်သူတွေအနေနဲ့ပူးပေါင်းပါဝင်တာတွေမလုပ်ဖို့နဲ့ အတိမမပြူဖို့အတွက်ရည်ရွယ်တိုက်တွန်းတဲ့ဆန္ဒပြပွဲတွေလည်းဒီအပိုင်းမှာနှိမ့်စင်ဆိုသလိုစကိုင်းတိုင်းနဲ့တချို့နေရာတွေမှာပြုလုပ်ကြပါတယ်။စစ်ကောင်စီကပြုလုပ်မဲ့ရွေးကောက်ပွဲကိုဆန့်ကျင်ကြဖို့နှိုးဆော်တိုက်တွန်းတဲ့ဆန္ဒပြပွဲတွေကိုစကိုင်းတိုင်းအတွင်းကကလေး၊မုံရွာ၊ရှင်းမပင်စလင်းကြီးကနီထောင်ဦးစတဲ့ဒေသတွေမှာ2022ခုနှစ်နှစ်ဝင်ပါလကတည်းကစတင်လှုပ်ဆောင်နေကြတာပါမြန်မာစစ်ကောင်စီကတော့ရွေးကောက်ပွဲတွေကိုဒီနှစ်ဩဂတ်လလောက်လုံနိုင်အောင်ရည်မှန်းထားပြီးရွေးကောက်ပွဲမတိုင်ခင်တည်ငြိမ်အေးချမ်းရေးရအောင်ဆောင်ရွက်မယ်လို့စစ်ကောင်ဆောင်တွေကပြောထားပါတယ်မြန်မာလူအခွင့်အရေးဆိုင်ရာကုလအထူးကိုယ်စားလှယ်ကတော့စစ်ကောင်စီလုံမဲ့ရွေးကောက်ပွဲဟာအတူအရောင်သာဖြစ်လိမ့်မယ်လို့ဝေဖန်ခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကတော့စစ်ကောင်စီကလုံမဲ့ရွေးကောက်ပွဲဟာရဝင်မှုမရှိဘူးလို့ပြောဆိုထားပါတယ်ရှင
်တိုက်ပွဲတွေပြင်းထန်နေတဲ့ဒီစကိုင်းတိုင်းအတွင်းမှာရွေးကောက်ပွဲအတွက်လူဦးရေစီးရင်ပြုစုနေတဲ့အကြောင်းသတင်းကိုအလိမ္မာကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်တဆက်သေးပါပဲစစ်ကောင်စီကျင်းပမဲ့2023ရွေးကောက်ပွဲအတွက်လူဦးရေဒီပြုစုနေတဲ့စီးရင်ထဲမှာစစ်ဘေးရှောင်တွေမပါသေးတဲ့အကြောင်းကိုဆက်ပြီးတင်ပြပေးကြပါမယ်စစ်ကောင်စီကနေကျင်းပမဲ့အခုနှစ်2023ခုနှစ်ရွေးကောက်ပွဲအတွက်လူဦးရေစီးရင်ကိုတော့နိုင်ငံနဲ့အဝန်ရက်ကွက်အလိုက်မြို့နယ်တွေမှာပါလိုက်လံပြီးတော့ကောက်ယူနေပါတယ်ဒါပေမဲ့ဆီယနာတိမ့်ပြီးတဲ့နောက်ပိုင်းတိုက်ပွဲတွေကြောင့်အိုးအိမ်ဆွန့်ခွာပြီးတော့အသက်လူပြီးထွက်ပြေးတိမ်းရှောင်နေရတဲ့စစ်ပြေးစစ်ရှောင်ဒုက္ခသည်တွေကဒီစရင်ထဲမှာပါဝင်နိုင်မှာမလားဒီအကြောင်းရန်ကုန်ကမေးမြန်းပြီးသတင်းပေးပို့ထားတာကိုတော့မမတစီအောင်ကတင်ပြပေးပါမယ်ရှင
်ဆီယနာတိမ့်ထားတဲ့မြန်မာနိုင်ငံမှာအခုနှစ်ထဲမှာရွေးကောက်ပွဲထပ်ပြီးတော့လှုပ်ဖို့အတွက်စစ်ကောင်စီဘက်ကပြင်ဆင်မှုတွေလှုပ်ဆောင်နေပါတယ်မြို့ပေါ်ရက်ွက်တွေမှာလူစီရင်ကောက်တာကိုဇန်နဝါရီ9ရက်တနင်္လာနေ့ကစပြီးတော့လှုပ်ဆောင်နေတာပါ။ဒါပေမဲ့အာနာသိမ့်ပြီးတဲ့နောက်ပိုင်းမှာဖြစ်ပေါ်လာတဲ့လက်နက်ကင်ပဋိပက္ခတွေကြောင့်နေရက်စွန့်ပြီးတော့ရောက်တဲ့အရက်မှာခိုးလုံနေတဲ့သူတွေကြားမှာတော့အခုလိုစီရင်ကောက်ယူရတာမကြုံရသေးပါဘူး။ကယားပြည်နယ်ဒေသအခေါ်ကရင်နီပြည်နယ်မှာလည်းလက်နက်ကင်ပဋိပက္ခတွေကြောင့်ဒေသခံတွေမှာအခုအချိန်ထိနေရက်မပြတ်နိုင်သေးပါဘူး။တချို့ကလည်းနေမီးတဲ့ပါသွားလို့ပြန်စရာအိမ်လုံးဝမရှိတဲ့အခြေအနေကြုံတွေ့နေရပါတယ်။အိမ်ပြန်မှုအခွင့်မသာသေးပဲနှစ်နှစ်နီးပါးဆစ်ရှောင်နေရသူတူကတော့အခုနေထိုင်နေတဲ့ကြီးရွာမှာတော့သူတို့ကိုရွေးကောက်ပွဲအတွက်တစုံတရာပြောလာတာမျိုးမရှိသေးဘူးလို့ပြောပါတယ
်။ရွေးကောက်ပွဲအတွက်အညီဘာမှမချရသေးဘူးပဲ။ပြန်လို့တော့ပြောချပါသေးတယ်။မဲအန်ဒီတော့ပြန်လို့လေလျောက်သွားတော့ဒီတို့ရွာကတော့လုံးဝပြန်လို့မရအောင်ဖြစ်နေလို့လေအဲ့ဒါကြောင့်အန်ဒီတို့ကပြန်ရလို့ရှိရင်ဒီတို့ပြန်နေမှာပေါ့။အဲ့ဒါနဲ့ပြေဆုံးစားကြည့်လိုက်တော့ဘလို့မှလည်းသူများမပေးဝင်သေးဘူးတော့ပြန်နေတဲ့လူလည်းမရှိသေးလို့လေအဲ့ကြောင့်အန်တီတို့လည်းမနေရလို့အဲ့ဒါကြောင့်ဒီကိုနေရာဟောင်းကိုပြန်လာနေရတယ်။ဒီကောက်ပွဲချေတော့ရောလူကြီးရောဘာမှပြောလာသေးဘူးအန်တီတို့ဒီလိုပြောလိုက်တော့လေဒီချင်းချင်းမှဖြီးပြီးမှပေါ့
။ရခိုင်ပြည်နယ်၊ကရင်ပြည်နယ်၊ချင်းပြည်နယ်၊ရှမ်းပြည်နယ်တို့မှရှိတဲ့စစ်ရှောင်စခန်းတွေကိုဖျက်သိမ်းပြီးတော့စစ်ပြည်ဒုက္ခသည်တွေနေရာပြန်ဖို့လဲစစ်ကောင်စီဘက်ကပြီးခဲ့တဲ့2022ခုနှစ်စက်တင်ဘာကလေးကဖိအားပေးတာတွေရှိတယ်လို့စစ်ပေးရှောင်နဲ့သူတို့ကိုကူညီနေသူတွေကပြောပါတယ်။အခု2023အစပိုင်းမှာလဲစစ်ရှောင်တို့နေရာပြန်ဖို့ကိုပုံစံမျိုးစုံနဲ့ပြောဆိုတာတွေရှိလာပါတယ်
။နောက်ပိုင်းတော့ဒီလိုဆက်လာမယ်ဒီရုပ်ကိုပဲနီးလာပြီးတဲ့အချိန်ကျတော့တချို့ကတော့ပြန်ခိုင်းတော့မယ်ကွန်မြူနတီဆွတ်ဆွတ်ပြန်လာတော့လူတွေယူပြမယ်ဘာညာတော့ပြောတော့ပြောတယ
်။စစ်ပေးဒုက္ခသည်တွေကတော့သူရဲ့နေရာမလုံခြုံသေးတယ်လို့ပြန်စရာအိမ်မရှိတော့လို့ရောက်တဲ့အရက်မှာပဲအခက်အခဲတွေရင်ဆိုင်ပြီးနေနေရတယ်လို့ပြောပါတယ်စစ်ကောင်စီကပြုလုပ်မဲ့ရွေးကောက်ပွဲတွေမှာမပါဝင်မှုကိုလည်းနိုင်ငံရေးတက်ကြွလှုပ်ရှားသူတွေတော်လှန်ရေးအင်အားစုတွေကပြည်သူတွေကိုတိုက်တွန်းနေကြပါတယ်ရှင်
ဆီယနာသိမ်းပြီးတဲ့နောက်ပိုင်းတိုက်ပွဲတွေကြောင့်နေဆွန့်ခွာပြီးထွက်ပြေးနေရတဲ့စစ်ပြေးရှောင်ဒုက္ခသည်တွေစစ်ကောင်စီကဥဆောင်ကျင်းပမဲ့ရွေးကောက်ပွဲကျင်းပမဲ့စည်းရင်းထဲမှာပါနိုင်ခြင်းမရှိသေးတဲ့အခြေအနေကိုမမ်းမြတစေအောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOE ကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့စာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတစင်လည်းပေးပို့နိုင်ပါတယ်ရှင်။VOA မိကန်တန်ရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်ဒီမှာတော့အင်္ဂါနေ့ညတိုင်းထုတ်လင်းပေးနေကြအပတ်စဉ်ကဏ္ဍအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင
် VOA မိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA မိကန်တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေရပါမယ်။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေ အပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelchat 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ကျ ुर ုဖဲယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုစီသတင်းမှန်တွေပို့ပေးနိုင်လို့လူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာညချမ်းမတော်ရရှင်များရှင် VOA American တန်ခါနေ2023ခုနှစ် January 10ရက်အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10:00နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ19 kHz 15453ည၊လှိုင်းဒိုမီတာ25 kHz 11803ည၊လှိုင်းဒိုမီတာ32 kHz 9335တို့ကနေတိုက်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါတယ်ရှင်။ည10:00နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့အပတ်စဉ်ကတွေကိုတင်ဆက်ပေးမှာပါအမေရိကန်နိုင်ငံရေးအကြောင်းနောက်ဆိုရှယ်မီဒီယာတွေပေါ်ကလူကြည့်များတဲ့သတင်းတိုလေးတွေကိုစူးစီးတင်ပြထားတာကမ္ဘာတစ်လွှားခီးသွားအစီအစဉ်နဲ့နေရာပေါင်းစုံအကြောင်းစုံစတဲ့ခန်းနာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရေဆုံးကတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါကိုတင်ဆက်ပေးကြပါတယ်အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌအဖြစ်နဲ့ကေဗင်မက်ကတီကျန်းသစ်စာချိန်ဆိုပြီးတဲ့နောက်မှာတော့ Republican တွေအနေနဲ့သူတို့ရဲ့လုပ်ငန်းဆောင်တာတွေကိုစတင်နိုင်ပါပြီအောက်လွှတ်တော်မှာလူများစုဖြစ်လာတဲ့ Republican တွေအနေနဲ့သူတို့လက်ထက်မှာဘာတွေအောင်မြင်အောင်လုပ်နိုင်မလဲ။နောက် Democrat Biden အစိုးရနဲ့အပြန်အလှန်ဘယ်လိုညှိနှိုင်းပြီးဆောင်ရွက်မလဲဆိုတာတွေကိုတော့ Veronica Vodiran Iglesias ကပေးပို့ထားတဲ့သတင်းကိုဒီသတင်းပတ်ရဲ့ American နိုင်ငံရေးအကြောင်းသတင်းဆောင်မှမှာကိုအောင်ကတင်ပြပေးထားပါတယ်ရှင်။
ဒီအကြအကျိန်နဲ့ညီနိုင်ရှင်တွေကပြီးနောက် Republican တွေဟာ Kevin McCarthy ကိုအောက်လွှတ်တော်ဥက္ကဋ္ဌဖြစ်ရွေးချယ်တင်မြှောက်လိုက်ပါပြီ။သူကတော့ Biden ဆိုရကိုကြက်မက်ထိန်းချောင်းမယ်ဆိုပြီး Republican တွေကိုရော American လူလူကိုပါကတိပေးထားတာ
ပါ။ We will hold the swamp accountable.
မဟုတ်တန်လျာလုထားတာတွေနဲ့ပတ်သက်ပြီးတရားဥပဒေအတိုင်းဖော်ထုတ်ဆောင်ရွက်မှာပါ။ Afghanistan ကဆက်လို့ကိုဗစ်ရဲ့မူလစစ်မြစ် FBI ကိုလက်ကင်တို့အသုံးချတာအထိပါ။
မက်ကာသီအနေနဲ့သူ့ကိုမကြိုက်နှစ်သက်သူတွေလဲလက်ခံလာနိုင်မဲ့မူဝါဒတွေပါရှင်းသုံးပြီးတော့ဥဆောင်မှုပေးရမှာပါသူ့ကိုအောက်လွှတ်တော်ဥက္ကဋ္ဌရာထူးကနေဖြုတ်ချဖို့လွှတ်တော်အမတ်တယောက်ထဲကနေအစိုးတင်သွင်းတောင်းဆိုနိုင်ပါတယ်ဒါပေမဲ့လဲမက်ကာသီရဲ့လက်ထောက်ကတော့ဒီလိုဖြစ်နိုင်ခြင်းနည်းတယ်လို့ဆိုရတယ
် We're just going back to the
Pelosi မတိုင်ခင်ကာလ1930ခုနှစ်လောက်ခဲကရှိခဲ့တဲ့စီးမျဉ်းကိုအသုံးပြုပြဿနာဖန်တီးတယ်ဆိုတာမျိုးကျွန်တော်မထင်ပါဘူး
လွတ်တော်အမတ်တွေကြားစူးစီးညင်ညွတ်မှုရှိရင်နောက်မှလူဝင်မှုကြီးကြပ်ရေးအစိုးရအသုံးစေးလို့ထိရှလွေတဲ့ကိစ္စရက်တွေနဲ့ပတ်သက်ပြီးမက်ကာသီဟာဘိုက်ဒန်အစိုးရနဲ့အကြိမ်နဲ့ညှိနှိုင်းဆွေးနွေးရမှာပ
ါ It's about making sure
အသုံးစေးကိုဆက်တိုက်ပို့တိုးပြီးခွင့်ပြုပေးတာမျိုးမဟုတ်တဲ့သဘောတူညီချက်မျိုးရှိဖို့လိုပါတယ်ဒါပေမဲ့လည်းတင့်လျော်တဲ့ပမာဏကိုတော့ခွင့်ပြုပေးရမှာပါ
သမ္မတဂျိုးဘိုင်ဒန်ကမက်ကာသီအောက်လွှတ်တော်ဥက္ကဋ္ဌဖြစ်လာတဲ့အတွက်ချီးကျူးဂုဏ်ယူကြောင်းကြေညာချက်ထုတ်ပြန်ခဲ့ပြီး Republican တွေနဲ့အတူလက်တွဲအလုပ်လုပ်ဖို့ပြင်ဆင်နေကြောင်းပြောပါတယ်။အောက်လွှတ်တော် Republican တွေကတော့ Biden ဆွေးရနဲ့သူ့မိသားစုစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့စိတ်အားထက်သန်နေပါတယ်။အောက်လွှတ်တော် Democrat ခေါင်းဆောင်က American လူထုအကျိုးအတွက်အောက်လွှတ်တော်ဥက္ကဋ္ဌနဲ့အတူလက်တွဲဆောင်ရွက်နိုင်မယ့်နည်းလမ်းတွေရှာနိုင်ဖို့မျော်လင့်ထားကြောင်းပြောပါရစေ
။ I look forward to
ဘိုင်ဒန်ရဲ့လုပ်ငန်းစဉ်အောင်မြင်အောင်ဆောင်ရွက်နိုင်မှုတွေအပေါ်ကနေလက်တွဲပူးပေါင်းဆောင်ရွက်ဖို့ကျွန်တော်မျှော်လင့်ပါတယ်။တကယ်လို့များကေဗင်မက်ကာသီအနေနဲ့အဲ့ဒီလိုကိစ္စတွေနဲ့ပတ်သက်ပြီးအထူးလက်တွဲလှုပ်ဆောင်ဖို့ဆန္ဒရှိရင်အောက်လွှတ်တော်ဒီမိုကရက်တွေကြားထဲမှာသူတို့နဲ့အတူလက်တွဲလှုပ်ချင်သူတွေရှိတာကိုတွေ့ပါလိမ့်မယ်။
ဝါရှင်တန်နိုင်ငံကြီးနဲ့ပတ်သက်တဲ့အမေရိကန်တွေအမြင်က
ဒီမိုကရက်တယောက်အနေနဲ့ပြောရရင်ဥက္ကဋ္ဌအစ်နဲ့ပတ်သက်ပြီးဘာမှသိမ့်မျှော်လင့်မထားပါဘူး။ဒါပေမဲ့လည်းကျွန်တော်တို့နိုင်ငံရင်ဆိုင်နေရတဲ့ပြဿနာတွေကိုဖြေရှင်းနိုင်ဖို့ညွှန်နေပါလေ။ရမုံဝေသုံးဆွဲလို့ရတဲ့ပမာဏသတ်မှတ်ချက်နဲ့ပတ်သက်ပြီးတော့လည်းမစစ်မချင်းလှုပ်ပါမဟုတ်ဘူးလို့ကျွန်တော်ပြောလဲပါလေ။
I don't see an awful lot of change
နိုင်ငံကြီးမူဝါဒနဲ့ပတ်သက်ပြီးတော့ကြီးကြီးမားမားအပြောင်းလဲရှိလာလိမ့်မယ်ဆိုတာမျိုးမတွေ့ရပါဘူး။ကျွန်တော်အထင်တော့ Republican တွေဟာအစိုးရအသုံးစရိတ်ကိုထိန်းချုပ်ပြီးတရားမဝင်ရွှေ့ပြောင်းဝင်ရောက်မှုတွေကိုထိန်းချောင်းပါလိမ့်မယ်လို့ Republican တဦးဖြစ်တဲ့ Steve Tyson ကပြောသွားတာပါ။118ကြိမ်မြောက်ကွန်ဂရက်အတွင်းဒီမိုကရက်က212ဦး၊ရ Republican တွေက222ဦးနဲ့ပုတ်ကတိကအများစုဖြစ်နေတာပါလွတ်တော်အမတ်ဦးနေရလက်လက်နေစေဖြစ်တဲ့အောက်လွတ်တော်မှာအထူးရှလွယ်တဲ့လူဝင်မှုကြီးကြပ်ရေးလို့ကိစ္စနဲ့ပတ်သက်ပြီးတော့သဘောတူညီချက်ရဖို့ကတော့ Republican တွေအနေနဲ့ Democrat တွေနဲ့အချိန်နဲ့ညှိနှိုင်းရမှာပါခင်ဗျာ
အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါကိုကိုအောင်ကစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းတိုလေးတွေနဲ့ပတ်သက်ပြီးတော့တင်ဆက်ပေးကြပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းတော့ဒီဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များခဲ့တဲ့10မိနစ်ဗီဒီယိုသတင်းတွေထဲမှာဆိုရင်တော့ဘရာဇီးကဘောလုံးအကျော်မော်ကြီးရဲ့အယုတ်အလောင်းကိုလူတွေမိုင်နဲ့ချီပြီးတော့တန်းစီကာရဝပြုခဲ့ပါတယ်ဆော်ရီကိုရောက်သွားတဲ့ရိုနယ်ဒိုကိုလည်းဝမ်ပန်းတသာကြိုဆိုခဲ့ကြပါတယ်ကယ်လီဖိုးနီးယားမှာတော့ပေ250ဒီနဲ့တဲ့ကြောက်ထဲကိုကျသွားတဲ့ကားတွေကလူတွေအလုံးအသက်မသေးပဲနဲ့လွတ်မြောက်ခဲ့ပါတယ်။ဒီလိုမျိုးဆိုရှယ်မီဒီယာတွေပေါ်ကလူကြည့်များတဲ့10မိနစ်သတင်းတိုလေးတွေကိုစူးစီးပြီးတော့မယေးသန္တာကျော်ကတင်ဆက်ပေးထားပါတယ်။
မြောက်ကိုရီးယားနိုင်ငံပျော်ရဲမျိုးတော်ကခန်းထားတဲ့နှစ်တကူဆင်နွှဲပွဲတော်ကိုမြောက်ကိုရီးယားကောင်းဆောင်ကျင်းတဲ့အားရကြီးရှုခဲ့တာပါ2023နှစ်တရဲ့ဇန်နဝါရီလ1ရက်နေ့စတင်ရက်နေ့အကူပြောင်းကိုမြောက်ကိုရီးယားကောင်းဆောင်ခန်းရနနာဆင်နွှဲခဲ့တာဖြစ်ပါတယ်မီဒီယာအကစားရုံမှကျင်းပတဲ့နှစ်တကျူညာဆင်နွှဲမှုမှာဂီတအကဖျော်ဖြေပွဲကိုရောနှစ်တကူပြောင်းခြင်းမီရှုမီဘန်းတွေကိုရောကြီးရှုခဲ့ပါတယ်နှစ်တကူပွဲတော်ပွဲတဲ့ပရိသတ်လည်းထောင်ချီရှိခဲ့တာပါကင်ဂျွန်အောင်ကကလေးတွေကိုလည်းပွေချီနှုတ်ဆက်တချင်းတွေလည်းလိုက်ဆုံနေရှိနေခဲ့ပါတယ်။အဲလိုမျိုးနှစ်သက်အခမ်းအနားမှာပြုံးပြောနေတဲ့ကင်ဂျွန်အောင်ကနှစ်သက်ကြိုနေမှာပဲတာရိုဒုံးကြီးတွေစံသက်ပြစ်လွတ်ခဲ့သေးတာပါ။သူကအမေရိကန်အနေရကိုတံပြန်မှုအမှုပြုလက်နက်တွေပိုတိုးချဲ့တီထွင်မှုပြောကြားသွားကြောင်း KRD သတင်းမှာဖော်ပြပါပါတယ်။ရေခဲအောက်မှတ်တော်တော်ကျသွားတဲ့ပူချင်းရဲ့လေပြင်းနှင်းမုန်တိုင်းရေကရေခဲနှမ်းတော်တစ်ခုဖန်တီးပေးခဲ့ပါတယ်။အမေရိကန်ပြည်အောင်စုကိုဝင်ရောက်သွားတဲ့အေးလိုင်းနှင်းမုန်တိုင်းကြောင့်ဤရီရေခဲကြီးနဲ့ပေးဟန်ဘက်မျိုးကစားတော့ဆိုင်ရေခဲတွေဖုံးအုပ်သွားခဲ့တာပါ။ဟော့စ်လေးရှော်စားတော့ဆိုင်ကိုဖုံးသွားတဲ့ရေခဲတွေကပဲမုန်တိုင်းပေးကနေသူ့ကိုအကာအကွယ်ပေးခဲ့ပါတယ်။မုန်တိုင်းပြီးသွားချိန်အပူချိန်နည်းနည်းပြန်တက်လာတော့ဆိုင်ကိုဖုံးနေတဲ့ရေခဲကြောက်ဆက်ပန်းဆွဲတွေရေတောက်တောက်ကျအေးပျော်လာခဲ့ပါတယ်။ဒီဇင်ဘာ29ရက်အဲ့လိုရေခဲတွေရေပြောလာချိန်မှာအောက်မှာဘာတွေပျက်စီးကြံနေလဲဆိုတာတွေ့ရပါတယ်။ကားရန်နာတဲ့နေရာကတော့တော်တော်ပျက်စီးသွားလို့ပြန်ပြေးရမှာသိကြပါတယ်။ဒီစားတောက်ဆိုင်ဖွင့်ထားတဲ့အဆောက်အုံက1900ပြည့်လွန်အစောပိုင်းမှာစောက်ထားခဲ့တာဖြစ်ပြီးတော့ဒီစားတောက်ဆိုင်ကိုတော့1949ခုနှစ်မှာစပြီးတော့ဖွင့်လှစ်ထားခဲ့တာပါ။ဘောဘောလုံးချန်ပီယံပီလီရဲ့ရုပ်လောင်းကိုနောက်ဆုံးနှုတ်ဆက်ကတော့အပြုဖို့လာကြအသူတွေကိုတန်းရှိချင်းနဲ့တွေ့ရပါတယ်။ကွယ်လွန်သွားတဲ့ကဘာကျော်ဘောလုံးသမားကြီးပီလီကိုချစ်တဲ့လူလူပြိတ်သက်သူ့ကိုနောက်ဆုံးလာရောက်နှုတ်ဆက်တာကိုအမြန်နှုံးနဲ့ရိုက်ထားတဲ့ဗီဒီယိုမှာတွေ့ရတာပါ။သူကစားခဲ့တဲ့ဘောလုံးကလပ်အသင်းတည်ရှိတဲ့ဗီလာဘယ်မီရိုအားကစားခွင့်မှာသူ့ရဲ့ရုပ်လောင်းကိုနှစ်ရက်တာထားပေးခဲ့တာဖြစ်ပါတယ်။ဘောလုံးသမားကြီးပီလီဟာအူမာကြီးကင်ဆာရောဂါနဲ့ဒီဇင်ဘာ29ရက်နေ့အသက်82နှစ်အရွယ်မှာကွယ်လွန်သွားခဲ့တာပါသူဆုံးပါသွားခဲ့တဲ့အဆောက်အအုံမျိုးဆေးရုံကနေပြီးတော့ဆန်တိုစ်မျိုးကိုရုံနှောင်းတည်လာတော့မီရှူမီဘန်ဖောက်ပြီးတော့ကျူဆူခဲ့ကြပါတယ်ပီလီရဲ့မွေးရည်နေ့ဆန်တိုစ်မျိုးမှာနိုင်ငံတော်ဇာပနအခမ်းအနားနဲ့ဇန်နဝါရီလ3ရက်နေ့ကပဲမြေမြုပ်တကြိုခဲ့ပါတယ်ဆော်ရီအာရေဗျနိုင်ငံကအယ်နာဆာဘောလုံးကလပ်အသင်းသားဖြစ်တဲ့ဘောလုံးသမားအကျော်မော်ခရစ်စတီယာနိုရော်နယ်ဒိုရောက်ရှိလာတာကိုဇန်နဝါရီလ3ရက်နေ့ကလိုက်လိုက်လဲလဲဝိုင်းဝန်းပြီးတော့ကြိုဆိုခဲ့ကြပါတယ်။ပေါ်တူဂီဘောလုံးအသင်းကောင်းဆောင်ခရစ်စတီယာနိုရော်နယ်ဒိုဆော်ရီအာရေဗျနိုင်ငံကလပ်အသင်းကိုပြောင်းသွားပြီးတဲ့နောက်ဒီဇင်ဘာလ3ရက်နေ့ကတော့ပျော်ပွဲရှင်ပွဲအခမ်းအနားနဲ့ပြည်သက်ရှစ်မှောက်ကိုထွက်လာခဲ့တာဖြစ်ပါတယ်။လူ2000ကျော်ဆက်ဘောလုံးကွင်းကြီးတစ်ခုလုံးအပြအဝါလွှမ်းထားတဲ့လူပင်လေကြီးသူ့နာမည်ကိုဟစ်အော်ဆောင်ကြနေခဲ့တာပါအင်္ဂလန်ကမန်ချက်စတာယူနိုက်တက်အသင်းနဲ့နိုဝင်ဘာမှာလမ်းခွဲပြီးတဲ့နောက်ရော်နယ်ဒိုကဆော်ရီအာရေဗျကလပ်အသင်းနဲ့2022နှစ်ကုန်မှာနှစ်နှစ်ခွဲစာချုပ်ချုပ်လိုက်တာဖြစ်ပါတယ် ဥရောပယူရိုငွေတန်း200ကျော်ဒေါ်လာနဲ့ဆိုရင်220တန်းနီးပါးနဲ့စာချုပ်ချုပ်ဆိုခဲ့တယ်လို့မီဒီယာတွေမှာခံမှန်ပြောဆိုနေကြပါတယ်အန်နာစာပြည့်သက်တွေကတော့သူတို့ကလပ်ကိုရောက်လာတဲ့ကမ္ဘာဘောလုံးအကျော်အမော်ကိုတွေ့ရဖို့အတွက်တေချာစောင့်ကြိုနေခဲ့ကြတာပါ။ရော်နယ်ဒိုကကွင်းထဲရောက်တော့ဘောလုံးမှာလက်မှတ်ထိုးပြီးပြီးတော့လူအုပ်ထက်ကိုပြစ်ပေးသွားပါတယ်။အဲ့မှာရော်နယ်ဒိုနဲ့အတူသူ့ရဲ့မိသားစုလိုက်ပါလာတာပါတွေ့ရတာပါ။နောက်တော့သူကအဝတ်လဲခန်းကိုသွားပြီးတော့သူ့ရဲ့အသင်းပေါ်အစ်စ်တွေနဲ့နှုတ်ဆက်ခဲ့ပါတယ်။ဆော်ရီအာရေဗျနိုင်ငံရီယတ်မြို့တော်ကဟိုတယ်တစ်ခုကတော့လူတွေအတွက်မဟုတ်ဘဲနဲ့ကလပ်အုပ်တွေအတွက်တည်တံ့ဖွင့်ထားတာဖြစ်ပါရင်ပိုင်ရှင်တွေမအောင်ရင်တခြားလုံးဆရာရှင်သူတို့ကလပ်အုပ်တွေကိုလာအပ်ထားလို့ရတဲ့ကလပ်အုပ်စင်ခန်းဟိုတယ်ဖြစ်ပါရင်ဒီတိတ်မန်ဟိုတယ်မှာကလပ်အုပ်တစ်ကောင်နဲ့အတွက်အခန်းဒါမှမဟုတ်လဲနှစ်ကောင်အတွက်အခန်းပေါင်း480ပါဝင်ပြီးတော့ဝန်ဆောင်မှုမျိုးစုံရပါတယ်အစားအစာနဲ့ဘာလီစီပါဝင်အပီစီတဲခိုစီတညကို$100လောက်ကျပါတယ်အဲ့မှာမှ노တိုက်ချင်တဲ့ဆိုရင်တော့ထပ်ပြီးတော့ပေးရမှာပါ $28ဆိုရင်ကလအုပ်တွေ노ပါတောက်လို့ရမှာဖြစ်ပါရင်ဆရာဝန်ဆေးစစ်တာကလအုပ်ကိုလိုက်ပြီးတော့ထိန်းပြီးတော့စောက်ရှောက်ပေးတာမျိုးပါယူမယ်ဆိုရင်တော့တည$400လောက်ကျပါတယ်ဒါမဲ့လေဒီဟိုတယ်မှာတဲဖို့ဆေးစစ်တာကိုအောက်မှလည်းတဲခိုနိုင်မှာပါတညတဲခိုစီမနှဲလာပေမဲ့တေချာစိတ်ချရတဲ့နေရာဖြစ်တာရင်ဆော်ရီနိုင်ငံကလည်းချမ်းသာတာရဲ့အကြောင်းဒီဟိုတယ်ကတက်နိုင်သူတွေအတွက်အကျိုက်ဖြစ်ပါတယ်
What a mess, Priscilla.
အချိန်ပြည့်ရထားတစ်စင်းလမ်းစုံမှာကွန်ကရစ်တုံးတွေတင်ဆောင်လာတဲ့ထရက်ကားနဲ့တိုက်မိသွားတဲ့ဗီဒီယိုဖြစ်ပါတယ်။ American ပြည်အောင်စုတန်နက်စီပြည်နယ် College Dale မြို့မှာထရက်ကားနဲ့ရထားဝင်တိုက်မိပြီးတော့ရထားဆက်ကောင်၃ရွဲ့နဲ့ကုန်တင်ရွဲ၁၀ရွဲလမ်းချော်ထွက်တိမ်းမောက်ခဲ့တာပါ။လမ်းကအမျိုးသားတူမထစ်မဖက်နဲ့ဗီဒီယိုရိုက်နေခဲ့လို့ဒီဖြစ်ရပ်ကိုဗီဒီယိုမှတ်တမ်းရရှိခဲ့ပါတယ်။ဒီဇင်ဘာလ20ရက်နေ့ကဖြစ်ပေါ်တာဖြစ်ပြီးတော့ကွန်ကရစ်တုံးအကြီးကြီးတွေကိုကားနဲ့တင်လာတာအိမ်ကကလေးတွေကိုပြကျင်လို့ဖခင်တူကကားကိုဗီဒီယိုရိုက်နေခဲ့တာပါနောက်ရထားကရုတ်တရက်ရောက်လာပြီးတော့တစ်ဖက်ကမင်းနီလို့ရထားလက်နဲ့မလွတ်ပဲဖြစ်နေတဲ့ကားကိုဝင်တိုက်မိခဲ့ပါတယ်ကားသမားတွေကားပေါ်ကအချိန်မီခုန်ချနိုင်ခဲ့လို့အသက်ပြေးကလွတ်သွားပါတယ်ကားဒရိုင်ဘာကဘာမှထိခိုက်မှုမရှိဘဲနဲ့ရထားမောင်းနှစ်ဦးကိုတော့ဒဏ်ရာအနည်းငယ်နဲ့ဆေးရုံကိုပို့ခဲ့ရပါတယ်အမေရိကန်ပြည်အောင်စုအနောက်ဖက်ခြမ်းကယ်လီဖိုးနီးယားပြည်နယ်ဆန်မတီယိုကောင်တီမှာမိစာကုန်းစင်းလို့နာမည်ကျော်တဲ့ကန်ယိုရန်လမ်းကနေပြီးတော့တက်စလာကားတစ်စင်းဇန်နဝါရီလ2ရက်နေ့ကကြောက်ထဲကိုထိုးကြခဲ့တာဖြစ်ပါရင်အန်ရယ်ခွေးလို့နာမည်ကြီးတဲ့ဒီနေရာမှာပေ250မီတာနဲ့ဆိုရင်86မီတာကျော်ကနေကျတာဖြစ်ပြီးတော့သမုတ်တရာရေတဲမရောက်ခင်အောက်တစ်စင်းမှာသွားတင်နေတာပါကားကအပတ်ပတ်လဲကျပြီးတော့မှဘိန်းနဲ့အတည့်ပြန်ကြတယ်လို့ဒေါတောင်နဲ့မီဘေးကာကွယ်ရေးဌာနကပြောပါတယ်။ကားကျသွားတာကိုမြင်လိုက်ရတဲ့သူတွေအရေးပေါ်ကယ်ဆယ်ရေးကိုဖုန်းနဲ့လှမ်းခေါ်ပြီးတော့ကယ်ဆယ်ဖို့ရဟတ်ရင်နဲ့ရောမီးသက်ပါရောက်လာကြတာပါ။ကားတွေကြောက်ထဲကျတဲ့ပြီးတော့ဖြစ်လိုက်ရင်လည်းအသက်မရှင်တတ်ဘူးဆိုတော့ကံရိုးတဲ့နေရာမှာနေ့စနေရနေ့ကဒီ Tesla ကားကြောက်ထဲကျတော့ကားပေါ်လိုက်ပါလာသူတွေအားလုံးအသက်ရှင်ရဲ့ကယ်တင်နိုင်ခဲ့တာတကယ်ကိုဖျားသကြားမတာပါလို့ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။သူတို့ကအစပိုင်းမှာကယ်ဆယ်ရေးလာလို့ရတယ်လို့မထင်ဘဲဖြစ်ပြီးဆိုကြတဲ့ကအလောင်းတွေလာကောက်တယ်လို့ထင်နေကြတာပါ။နောက်ကြောက်ထဲကျနေတဲ့ကားပေါ်ကလှုပ်ရှားမှုကိုလှမ်းမြင်လိုက်ရတော့အားလုံးမယုံနိုင်အောင်ဖြစ်ခဲ့ရပါတယ်။ကားပေါ်လိုက်ပါလာသူလူကြီးနှစ်ဦးအသက်၄နှစ်နဲ့၉နှစ်အရွယ်ကလေးနှစ်ဦးလုံးကိုအောင်မြင်မြင်နဲ့ကယ်တင်နိုင်ခဲ့ပြီးတော့အခြေအနေမဆိုးဘူးလို့ဆိုပါတယ်။
ဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့10မိနစ်စာသတင်းတိုလေးတွေကိုစူးစီးပြီးတော့မယေးသန္တာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကဘာတလွားခီးသွွားအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့တဘာဝပတ်ဝန်းကျင်ကိုဦးစားပေးထားတဲ့ဖင်လန်ကခီးသွွားလုပ်ငန်းတွေအကြောင်းကိုတင်ဆက်ပေးထားပါတယ်။ဥတ္တရအလင်းနန်းနေအပါအဝင်တဘာဝအလှတရားမျိုးစုံရှိတဲ့ဖင်လန်နိုင်ငံမှာတော့ခီးသွွားလုပ်ငန်းအများစုကတဘာဝပတ်ဝန်းကျင်ထိမ့်သိမ်းကာကွယ်ရေးကိုရှေ့တန်းတင်ထားကြပါတယ်။မူလာတိုင်းရှိနေတဲ့တဘာဝအလှရှုခင်းတွေကိုပြက်စီးမသွားရအောင်ဖင်လန်ကခီးသွွားလုပ်ငန်းတွေဘယ်လိုလှုပ်ဆောင်နေကြပါသလဲဆိုတာကိုတော့ဒီသတင်းမဲ့ရဲ့ကဘာတလွားခီးသွွားအစီအစဉ်ကနေမဆုမျက်မုံကခေါ်သွားပေးပါမယ်ရှင်။
အကြိတ်ဆိုင်ဒေသထဲမှာပါတဲ့ဖင်လန်နိုင်ငံဟာတ
တခြားနိုင်ငံတွေနဲ့မတူတဲ့ထူးခြားတဲ့သဘာဝအလှတရားတွေပြည်နေတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။သဘာဝရှုခင်းအလှတွေနဲ့ဆောင်းရသည့်အရာသာကိုခံစားကျင်ကြတဲ့ကမ္ဘာတဝန်းကခီးသွွားဧည့်သည်တွေအလှများတာကတော့နိုင်ငံမြောက်ပိုင်းကလပ်လန်ဒေသဖြစ်ပါတယ်။နိုင်ငံစုံဧည့်သည်တွေအလှများတာနဲ့အမျှမူလသဘာဝအလှတွေပျောက်ပြတ်မသွားအောင်လို့ခီးသွွားလုပ်ငန်းတချို့ကသဘာဝပတ်ဝန်းကျင်ထိန်းသိမ်းပြီးရေရှည်ခံလုပ်ငန်းမျိုးဖြစ်အောင်လို့စူးစမ်းနေကြပါတယ်။ကမ္ဘာကြီးပြုံးနေပြီးဥရုယာသည်ဖောက်ပြန်မှုတွေဖြစ်စေတဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေကို2035ခုနှစ်မကုန်ခင်လုံးဝမထုတ်လွှတ်တော့တဲ့နိုင်ငံဖြစ်အောင်လို့ဖင်လန်နိုင်ငံကရည်မှန်းချက်ချဆောင်ရွက်နေပါတယ်။ဒါကြောင့်ခီးသွွားလုပ်ငန်းတွေကလည်းပတ်ဝန်းကျင်ထိခိုက်ပျက်စီးမှုမရှိအောင်အလေးထားလုပ်နေကြတာပါ။ဖင်လန်ပြည်သူတွေအလေးထားတဲ့သဘာဝပတ်ဝန်းကျင်ကိုခီးသွွားလုပ်ငန်းတွေကြောင့်ထိခိုက်တာမျိုးမဖြစ်အောင်လို့ကြိုးစားနေကြတာဖြစ်ပါတယ်
။ So here in Finland their biggest asset for the tourism is really the nature as well as the
ဖိလန်နီးယားခီးသွွားလုပ်ငန်းရဲ့အဓိကအရေးကြီးဆုံးကသဘာဝတရားဖြစ်ပါတယ်။ကျမတို့ရဲ့နေမှုထိုင်မှုပုံစံတွေကသဘာဝအလှတရားတွေပေါ်မှာအဓိကအခြေခံပါတယ်။အဲဒါကြောင့်ဒီကခီးသွွားလုပ်ငန်းတွေကကိုယ်တိုင်အတွက်ရေရှည်တည်တတ်နိုင်မဲ့စီးပွားရေးလုပ်ငန်းမျိုးကိုပဲအလေးထားစိတ်ဝင်စားကြပါတယ်။ကိုယ်သဘာဝပတ်ဝန်းကျင်ကိုစောင့်ရှောက်ကာကွယ်တာကကိုယ်စီးပွားရေးရေရှည်ခံအောင်လုပ်တာနဲ့အတူတူပါပဲ။
ဖင်လန်နိုင်ငံမှာသဘာဝပတ်ဝန်းကျင်ရေရှည်တည်တံ့ထိန်းသိမ်းနိုင်တဲ့ခီးသွွားလုပ်ငန်းတွေဖြစ်အောင်ပံ့ပိုးပေးတဲ့ Sustainable Travel Finland ဆိုတဲ့အစီအစဉ်ရှိပါတယ်။ EU ဥရောပသမဂ္ဂရမငွေနဲ့လုပ်နေတဲ့အစီအစဉ်မှာ STF အတိအမှတ်ပြုတစိရဖို့ဆိုရင်လုပ်ငန်းတွေအနေနဲ့လူမှုရေးယဉ်ကျေးမှုနဲ့ခေယဗေဒကိုမထိခိုက်အောင်တာဝန်သိလုပ်သွားကြဖို့လိုပါတယ်။ဒီအစီအစဉ်ထဲမှာပါတဲ့ Oleto တဲခိုလုပ်ငန်းကလပ်လန်ဒေတာကိုစောင်းရသည့်ခီးထွက်ကြတဲ့ခီးတွေအနေနဲ့ဒေသခံတွေနေထိုင်သွားလာတဲ့အတိုင်းအတွေ့အကြုံတွေရအောင်လို့လုပ်ပေးထားပါတယ်။လွန်ခဲ့တဲ့အနှစ်40တဲကမိသားစုပိုင်းတစ်လုံးအိမ်အပါအဝင်တဲခိုအိမ်တွေအားလုံးကပတ်ဝန်းကျင်ကိုထိခိုက်မှုနည်းနိုင်သမျှနည်းအောင်လို့လှုပ်ထားပေးပါတယ်
။ First of all we are using sustainable electricity. We can decide what kind of energy we are using in Finland.
အရင်ဆုံးပြောရရင်ကျွန်တော်တို့ပြန်ပြင်းမြဲစွမ်းအင်ကရတဲ့လက်စစ်မီးကိုသုံးပါတယ်။ဖင်လန်မှာကဘယ်လိုစွမ်းအင်ကိုသုံးမလဲဆိုတာကိုကရွေးချယ်နေပါတယ်။ Oleto မှာတော့လေစွမ်းအင်ကရတဲ့လက်စစ်မီးကိုသုံးပါတယ်။ဒီမှာမြင်သမျှအားလုံးကပြန်သုံးပစ္စည်းတွေဖြစ်ပါတယ်။ရေရှည်ခံတည်မြဲအောင်ဘယ်လိုလုပ်မလဲဆိုတာစဉ်းစားပြီးတော့ခေါင်းရှော်ရေးကအစအားလုံးကိုပြန်သုံးပစ္စည်းတွေနဲ့လုပ်ထားပါတယ်။အဲ့ဒါတွေအတွက်စီစဉ်ပေးထားတဲ့ခီးစဉ်အားလုံးမှာလည်းဒီလိုညဉ့်ညံ့မှုမဖြစ်အောင်မော်တော်ကားတွေမသုံးပါဘူး။တိရစ္ဆာန်တွေခြေရာကောက်တာ၊နှင်းတွေထဲလမ်းလျှောက်ထွက်တာ၊ရေခဲမြစ်ထဲငါးများတာ၊ရေခဲမြစ်ထဲမှာရေကူးတာအလုံးကိုလည်းသဘောပတ်ဝန်းကျင်မထိခိုက်အောင်လုပ်ထားပါရစေ
။ဒီတစ်လုံးအိမ်တွေကပရိဘောဂတွေအလုံးရဲ့တက်တန်းကအနှစ်30ကျော်ရှိနေပါပြီ။လပ်လန်ဒေသခံတွေပတ်ဝန်းကျင်ကိုချစ်မြတ်လို့တန်ဖိုးထားကြသလိုဒီကိုလာတဲ့ဧည့်သည်တွေကိုလည်းတန်ဖိုးထားစီဖို့သူတို့ကမျှော်လင့်ပါတယ်
။ It's very important for us but we are trying to teach as well.sustainability focused as well.
ရအားလုံးရေရှည်တည်တံ့နေဖို့အရေးကိုသူသိအလေးထားပါတယ်။ကျွန်တော်တို့စီမလာတဲတဲ့ဧည့်သည်တွေကိုလည်းသဘောပေါက်အောင်စူးစမ်းပြီးတော့ပညာပေးပါတယ်။ဧည့်သည်တော်တော်များများကလည်းအလေးထားကြပါတယ်။တချို့ကတော့ recycle ဘယ်လိုလုပ်အောင်လဲဆိုတာတော့မသိကြပါဘူး
။ကမ္ဘာမြောက်ဝင်ရိုးစွန်းနဲ့တာဝန်ရိုးစွန်းဒေသတွေဘက်မှသာတွေ့ရလေရှိတဲ့ကောင်းကင်ရအလင်းနှံတွေကိုမြင်ရဖို့တကူးတကခီးထွက်ကြသူတွေတစ်နှစ်တစ်နှစ်မနေလှပါဘူး။ဒါကြောင့် Aurora Borealis လို့ခေါ်တဲ့ Northern Lights Ultra လင်းတန်းတွေကြီးနိုင်တဲ့ခရီးစဉ်ကဖင်လန်ခီးသွားလုပ်ငန်းတွေရဲ့ဆွဲဆောင်မှုတစ်ခုဖြစ်ပါတယ်။ကမ္ဘာနေရာဆောင်ကလာကြတဲ့ဧည့်သည်တွေကောင်းကင်ယံကလင်းတန်းတွေကိုစောင့်ကြည့်နိုင်အောင်စီစဉ်ပေးတဲ့ Beyond Arctic Company ကသူတို့ရဲ့ခရီးစဉ်တွေအားလုံးကိုသဘာဝပတ်ဝန်းကျင်ထိခိုက်မှုမရှိသလောက်ဖြစ်အောင်လို့ဂရုတစိုက်လုပ်ထားတယ်လို့ Company CEO ကရှင်းပြပါတယ်
။ Things that will support sustainability.I think you really need to think about
ပတ်ဝန်းကျင်ကိုမထိခိုက်စေဖို့ဆိုရင်ကိုယ်ပတ်ဝန်းကျင်မှာရှိနေတဲ့သဘာဝတရားတွေကိုအရင်သဘောပေါက်အောင်လုပ်ဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒီခီးကိုဘယ်လိုသွားမလဲဘယ်လိုရင်မျိုးနဲ့သွားမလဲဆိုတာမျိုးထည့်အတွက်ဖို့လိုပါတယ်သဘာဝအလှခံစားတဲ့ခီးစဉ်မျိုးဆိုရင်လည်းသဘာဝအလှတရားတွေကြားဘယ်လိုပြုမှုမလဲသဘာဝတရားတွေမထိခိုက်အောင်ဘယ်လိုလုပ်မလဲဆိုတာစဉ်းစားထည့်အတွက်ဖို့လိုပါတယ
်ဆောင်းရာသီကာလမှာကောင်းကင်ကအလင်းတန်းတွေလာကြည့်သူအများဆုံးဖြစ်ပါတယ်ခီးသွွားဧည့်သည်ပါတဲ့နေရာဒီအချိန်တွေရောက်ရင်တော့သူတို့ကုမ္ပဏီကထုတ်လွှတ်ခဲ့တဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေကိုပြန်လည်ခြေတဲ့အနေနဲ့တစ်ပင်တွေပြန်လည်စိုက်ပျိုးပါတယ်။စီးပွားရေးလုပ်ငန်းတွေအနေနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းတဲ့ရေရှည်ခံလုပ်ငန်းတွေဖြစ်အောင်လုပ်တဲ့နေရာမှာကုန်ကျစရိတ်တွေရှိတာကြောင့်လုပ်ငန်းအသေးစားတွေအတွက်စိန်ခေါ်မှုတွေရှိနိုင်ပါတယ်။ခီးသွွားလုပ်ငန်းတိုးတက်အောင်လုပ်တဲ့တစ်ချိန်တည်းမှာခီးသည်တွေအလားများလို့သဘာဝပတ်ဝန်းကျင်ကိုထိခိုက်စေတာမျိုးတွေလည်းရှိနိုင်ပါတယ်။
tourism can definitely be sustainable. Tourism can actually have even
yeshi ti de ao khi twa lung ngan ni lou nai ma de khi twa lung ngan ga ni tabawa pa win de ko kaung ne chu sat de phi ao lou lu ya ba de do yan tri san ri tit do ri ko ka kwe sao sao de be me do ri a phi khi twa lung ngan ga tat mat pi thain thain nai ga ra myo ga u pa ma phit ba de လူကံတွေရစေပြီးတော့ဒေသစီးပွားရေးကိုလည်းအထောက်အကူဖြစ်စေပါတယ်။လေရင်ခီးတွေတည်ယူပို့ဆောင်ရေးတွေကြောင့်ပတ်ဝန်းကျင်ထိခိုက်စေတာမျိုးတွေရှိနေတာလည်းမှန်ပါတယ်
။ဖင်လန်နိုင်ငံမှာကမ္ဘာလက်ခီးတွေအလားများတဲ့လက်ပလန်ဒေသကခီးသွွားလုပ်ငန်းတွေကတော့သူတို့ရဲ့ဘဝနေထိုင်မှုပုံစံတွေကိုပါပြောင်းလဲသွားနိုင်တဲ့သဘာဝပတ်ဝန်းကျင်ထိခိုက်မှာမျိုးကိုကာကွယ်ဖို့ရှေ့တန်းတင်ထားကြပါတယ်
။ I'm worrying that we don't have any more four seasons.And we would not have
Yadi Lemu Mohodo Bene, Sanya di Mishiro Magu, General Sui Mare, Sanya da Naja da Naja Domagule, Sui Mare, Nemishi de Christmas Puerogu Pietanya Ramuga, Duidon, Maduevo.
Sanya di Gala, Tujare, the Baba La Diarigo, Kazajan Jare, Gabadoanga, Kidwa Ederi and Nine, Finland and Ganga, Sugar and Larigo, Jeshe, Shinizene, Suye, Pawinjin, Tain the Yego, Litare.ဒေသခံတွေရဲ့အလေးအချင်တွေကိုတတိထားလိုက်နာဖို့လိုမယ်ထင်ပါတယ်ရှင်ကျွန်မဆူမြန်ပါပ
ါတဘာဝပတ်ဝန်းကျင်ထိန်းသိမ်းကာကွယ်ရေးကိုရှေ့တန်းတင်ထားတဲ့ဖင်လန်နိုင်ငံကခီးသွွားလုပ်ငန်းတွေအကြောင်းကိုဒီသတင်းပတ်ရဲ့ကမ္ဘာတစ်လွှာခီးသွွားအစီအစဉ်ကနေမဆူမြန်မုံကအစီအစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မတ်ညိုညိုလင်းအစီအစဉ်တင်ဆက်ပေးတဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုတင်ဆက်ပေးကြပါတယ်မြန်မာအိန္ဒိယနိုင်ငံတစ်ခုဖြစ်တဲ့ထိုင်းနိုင်ငံမှာမြန်မာပြည်သားတွေရွှေ့ပြောင်းနေထိုင်ကြတာများလာတာနဲ့အမျှမြန်မာစားတောက်ဆိုင်ဖွင့်သူတွေလည်းများပြားလာတာကိုတွေ့ရပါတယ်။မြန်မာပြည်ကလာကြတဲ့အခါမှာတော့အများဆုံးသွားတတ်ကြတဲ့ Platinum ဈေးကြီးနာကပတ်ဖူရီ Swine စစ်ကောင်းလို့ခေါ်တဲ့စကိုလန်းထဲမှာဆိုင်ကမ်းမရှိဘူး။နောက်ပြီးတော့ဆိုင်ပုတ်လည်းမတက်ထားဘူး။လမ်းပေါ်မှာဆိုင်ခင်းပြီးတော့ရောင်းတဲ့ထိုင်းစားတောက်ဆိုင်ကြီးရဲ့ကြားမှာတော့မြန်မာထမင်းဆိုင်လေးတစ်ခုကိုတွေ့ကြရမှာပါ။ဒီထမင်းဆိုင်လေးအကြောင်းကိုဒီသတင်းပတ်ရဲ့မတ်ညိုညိုလင်းရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင
်မြမပြည်သားတွေကြိုက်စီပြန်ဟင်းမျိုးစုံနဲ့အတို့မြုပ်ပါဝင်အတုပ်စုံမဟင်းငါကအစမြမစားတော့ဖွဲ့ဟင်းရစုံစုံလင်းလင်းတွေကိုရောင်းချပေးနေတဲ့မြမထမင်းဆိုင်လေးတစ်ခုကိုဗန်ကောက်မြို့ကဈေးကြီးတစ်ခုထဲမှာတွေ့နေကြရတာပါဆိုင်မုတ်တွေဆိုင်ငန်းတွေမရှိပြမဲ့ဗန်ကောက်မြို့ရဲ့အချက်ချာကြပြီးဈေးဝယ်သူတွေနဲ့အမြဲကြိတ်ကြိတ်တိုးနေတဲ့ပက်ချ်ပူရီ16လမ်းထဲကအဲ့ဒီနေရာလေးဟာတချိန်ကထိုင်းအစားအသောက်တွေရောင်းတဲ့နေရာဖြစ်ပေမဲ့အခုတော့မြမဟင်းရမျိုးစုံနဲ့အတူမြမထမင်းဟင်းစားကြင်သူတွေနဲ့စီကားနေတဲ့နေရာလေးဖြစ်နေပါပြီ
คนนั้นเนี่ยชื่อวีดีไซน์สะพ่นน่ะปฐมาก็ดีไซน์ว่าอเมตะเทมาทายมาบ่ตัวบรมดาอย่างพุ่งเฉินบรมดาอย่างพุ่งเฉินเนาะอเมก็ပြောတယ်နောက်ပိုင်းကျတော့อเมเนี่ยအလုတ်တွဲလုတ်တယ်နောက်တော့อเมလည်းအလုတ်ထွက်သွားရောအလုတ်ထွက်သွားကြာပြီးအဲ့လွန်ခဲ့တဲ့15နှစ်လောက်တည်းอ่ะနောက်ပိုင်းကျတော့လွန်ခဲ့တဲ့9နှစ်လောက်ကตัวอเมကိုလည်းပြောတယ် तू ဒီမှာအလုတ်မလုတ်ချင်တော့ဘူးပါ तू ရွာပြန်မယ်သူဆိုင်လေးကိုနေပေးခဲ့မယ်တဲ့နေယူမလားတဲ့အဲ့နာမေကယူမှာပေါ့အဲ့ဒါအကောင်လုံးသူ့သူ့စီကပစ္စည်းရအကောင်လုံးပြန်ဝယ်လိုက်တဲ့ပုံစံမျိုးပေါ့အဲ့နာမေကဝယ်လိုက်တာဝယ်ပြီးတော့အဲ့ဒါသားမီးစပြီးတော့စပြီးစဖြစ်သွားတယ်အရင်တော့အတွင်းဘတ်ချန်လေးပ
ါဒီစားကန်ထိုင်းလူမျိုးတွေရဲ့စားတောက်ဆိုင်အမျိုးမျိုးတွေကြားမှာဖွင့်ထားရတဲ့ဆိုင်လေးဖြစ်တာကြောင့်အခက်ခဲတွေကတော့ရှိတတ်တယ်လား
လာဖမ်းနေတာပဲတစ်ချိန်လုံးတကယ်လို့လာလို့ရှိရင်ပြေးပြီးပြေးရတာပဲတခါကျရင်တချို့ immigration တွေပါတွေကြတခြားရဲတွေကြတော့စခန်းတွေကိုကြတော့ပတ်စံပေးထားတာရှိတယ်အဲတကယ် immigration တွေလာလို့ရှိရင်တော့သူတို့ကတည်င်းတော့ပေးတယ်အဲ့နေ့ကျရင်ဆိုင်တွေပါတွေပိတ်လိုက်တယ်အလုံးအရင်တော့ကတော့အရင်ခဏခဏဖမ်းခံကြည့်တယ်သွားရတာပဲတချို့ကျတော့ဒီထိုင်းနေရာတိုင်တာရှိတယ်အရင်တော့ဆိုရင်ဒီနေရာမှာစာပြီးလပွင့်တော့ဆိုရင်အဲ့ဒီစီပင်ကလေစီပင်ကဝတ်ဆောင်အပြင်းနဲ့10ရောင်15ရောင်လောက်လဖမ်းတာခါကထိရခဏခဏ
ဒါပြင်ဖြူဖြူရိုမီတာစုထမင်းဆိုင်လေးဟာကိုဗစ်ကာလကိုလည်းခက်ခဲခဲခဲကြုံပြတ်ခဲ့ရပါတယ်ဒါပေမဲ့အခုချိန်မှာတော့လာစားတဲ့သူတွေပိုများလာတယ်လို့ဆိုပါတယ
်ကိုဗစ်တော့ကတော့တော်တော်လေးကိုဆုတ်ယုတ်သွားတယ်ဘာမှ 3လလောက်ထိစိုင်ပိတ်လိုက်ရအခုကျတော့အဲအာနာသိမိနောက်ပိုင်းဗမာပြည်သားတွေပို့ပြီးတော့များလာတချို့ကျတော့ရေရှည်ဟိုလာနဲ့ချိပြီးတော့လက်နေကြတာတွေများတယ်အခုနောက်ပိုင်းကဒါကတော့ဟိုလှုပ်လာတဲ့တက်တန်ခုနှစ်နှစ်မှာဒီအချိန်တွေကရောင်းအားကောင်းဆုံးပါဘယ်လိုမျိုးပြောရမလဲ
ဒီလိုခက်ခဲတွေကြုံပြန်ရင်စူးစမ်းဖွင့်ထားရတဲ့ဒီဆိုင်လေးကိုမြန်မာပြည်သူပြည်သားတွေသာမကဒေသခံထိုင်းတွေနဲ့တခြားနိုင်ငံသားတွေလည်းလာစားကြပါတယ်ဒါပေမဲ့ဒီဆိုင်လေးမှာအများဆုံးဝယ်ယူစားသုံးကြတဲ့သူတွေကတော့မြန်မာပြည်သားတွေပါ
။ဩကိုယ်မနိုင်ငံသားဆိုကိုအားပေးချင်တယ်။ရောက်တဲ့လူပဲပြောတာ။ကောင်းတယ်။ကျွန်တော်စားနှစ်နှစ်စီးနေပြီ။အ
ဲ့ဒီမှာမြန်မာစားစားလို့ရတယ်။ပြီးတော့မုန်းငါလည်းရတယ်အတုပ်လည်းရတယ်။ညနေဆိုရင်တုပ်ထိုးလည်းရတယ်ဝက်ကောင်းတုပ်တော့အဆုံတော့မြန်မာကြီးပြီးတော့တချို့မြန်မာကြီးကတော့လည်းလာလဲပြီးမဲ့သူတို့ကထိုင်းစားစားမကြိုက်ဘူး။အဲ့တော့နီးနန်းမြန်မာစားစားလာစားတယ်ဒီနေ့တိုင်းမဲ့လူမနှက်ဆိုလို့ရှိရင်အများကြီးပဲ
အခုလိုလွလွလပ်လပ်ရောင်းချခွင့်ရနိုင်မှုအတွက်ဆိုင်ရာပိုင်ရာတွေကိုပေးရကမ်းရတာတွေရှိပေမဲ့လည်းဝင်ငွေနဲ့ထွက်ငွေများများတက်တာအဆင်ပြေမှုလေးတွေရှိနေတာမို့ဒီဆိုင်ကလေးကိုပဲမိသားစုတွေအားကိုးနေကြရပါတယ်တိုင်းတစ်ပါးမှာစီးပွားရှာခဲ့ကြတာဆယ်စုနှစ်ချီကြာလာပြီမို့အဆင်ပြေတဲ့တစ်နေ့တစ်ချိန်မှာကိုပြီကိုရွာပြန်ပြီးဆိုင်ကောင်းကောင်းလေးဖွင့်မယ်လို့စိတ်ကူးရင်ထားပေမဲ့ခုချိန်မှာတော့သူရဲ့စိတ်ကူးတွေအကောင့်ထဲပေါ်နိုင်မှုကဝေးခဲ့ပါတယ
်။မပြတ်တော့ဘယ်စိတ်ကူးထားတယ်လောလောဆယ်ပေါ့။လောလောဆယ်ကဒီအစိုးရချင်းနေနဲ့ပြန်မှုအဆင်မပြေဘူး။ဒီမှာပဲစနိုင်တဲ့လောက်နေအောင်မှာပေါ့။ရတဲ့လောက်စုအောင်မှာပဲဒီမှာ။ပြန်မှာတော့ပြန်မှာပေါ့။ဒါပေမဲ့ဘယ်တော့လဲပြောမတတ်ဘူး။
ဖြူဖြူရူမီသားစုတွေလိုပဲမြန်မာပြည်ကနေလာပြီးစီးပွားရှာလုပ်ကိုင်းနေကြတဲ့မြန်မာနိုင်ငံဒေသအနှံ့ကမြန်မာပြည်သူပြည်သားတွေရဲ့အဆင်ပြေရင်အိမ်ပြန်ကြမယ်ဆိုတဲ့စိတ်ကူးတွေကတော့အခုချိန်ထိဝေးကွာနေကြရစေပါပဲရှင်
မညညိုလင်းရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အင်ဃာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အင်ဃာညအပတ်စဉ်ကဏ္ဍအစီအစဉ်တွေကိုမနေ့ပြန်ဗုဒ္ဓဖူးမနေ့ခင်းမှလည်းတစ်လှည့်ပြန်ပြီးတော့ထုတ်လွှင့်ပေးမှာမို့စောင့်မျှော်နာဆင်နိုင်ပါတယ်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့အင်ဃာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဥတီမောင်တန်းကတစ်လှည့်တင်ဆက်ပေးပါမယ်ရှင်။
နေရာမက္ကီကိုနဲ့အမေရိကန်ပြည်ထောင်စုကခေါင်းဆောင်တွေဟာမက္ကီကိုစီးတီးမြို့ထိပ်သီးညီလာခံရဲ့အင်ကာနဲ့စီးဝင်းမှာဒေသတွင်းလုံခြုံရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုကိုအဓိကထားဆွေးနွေးကြမယ်လို့အင်ပြူတော်ကပြောပါတယ်။ကနေဒါဝန်ကြီးချုပ်ဂျက်ဆင်ထရူဒိုမက္ကီကိုသမ္မတအန်ဒရီးမန်နွယ်လိုပက်စ်အိုဘရာဒိုနဲ့အမေရိကန်ပြည်ထောင်စုသမ္မတဂျိုးဘိုင်ဒန်တို့ဟာမက္ကီကိုနိုင်ငံမှာတွေ့ဆုံနေကြတာပါ။အမေရိကန်ကလက်တင်အမေရိကနဲ့ကရေဘီယံနိုင်ငံတွေကိုဒါမှမဟုတ်တကမ္ဘာလုံးကိုအာရုံစိုက်လှုပ်ဆောင်နေတာဖြစ်တယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ဒီစည်းဝေးနဲ့ဆက်နွယ်ပြီးအမေရိကန်နဲ့ကနေဒါထိပ်တန်းတာဝန်ရှိသူတွေဟာရာသီဥတုအပြောင်းလဲနဲ့ယူကရိန်းထောက်ကူရေးကိစ္စတွေကိုလည်းတီးခြားဆွေးနွေးကြမှာဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသမ္မတမဖြစ်ခင်အရင်ကရုံးထိုင်ခဲ့တဲ့နေရာကနေရှုဝဲမှတ်တမ်းဖြစ်နိုင်ခြင်းအထောက်အထားမှတ်တမ်းတချို့ကိုတွေ့ခဲ့တာကြောင့်အမေရိကန်တရားရုံးကတရားရေးဌာနကသုံးသပ်ကြီးစုနေတဲ့အကြောင်းသမ္မတအင်ပြူတော်ကမနေ့ကပြောဆိုပါတယ်။2018ခုနှစ်ဂျိုးဘိုင်ဒန်ဒုတိယသမ္မတဖြစ်တာဝန်ယူအပြီးနဲ့2020သမ္မတရွေးကောက်ပွဲဝင်ကနီးဆဲဆဲမတိုင်ခင်ကာလအထိအသုံးပြုခဲ့တဲ့ Penn Biden Center ရုံးခန်းတွင်းကိုသမ္မတရဲ့ကိုယ်ကိုယ်တော်ဆိုင်ရာရှေ့နေတွေကရှင်းနေတဲ့အချိန်မှာအထိမတန်းကိုတွေ့ခဲ့တာဖြစ်ပါတယ်။အမေရိကန်မှာရောက်ရှိနေထိုင်နေတဲ့ဘရာဇီးလ်သမ္မတဟောင်းကိုအမေရိကန်ကဖမ်းဆီးပြီးဘရာဇီးလ်ကိုပြန်ပို့ပေးဖို့တောင်းဆိုစရာအကြောင်းနည်းပါလာပါတယ်လို့ဘရာဇီးလ်တရားရေးဝန်ကြီး Flavio Dino ကတင်းလာနေကပြောကြားလိုက်ပါတယ်။တရားခံကိုဖမ်းမိမူလနိုင်ငံကိုပြန်ဖို့လဲဆိုတာဥပဒေကြောင်းနဲ့နိုင်ငံတကာသဘောတူညီချက်တွေအကျုံးဝင်နေပြီးများသောအားဖြင့်ရာဇဝတ်မှုကျွလူနေသူတွေရဲ့ပတ်သက်တယ်လို့တရားရေးဝန်ကြီးကရှင်းပြသွားပါတယ်။ဒါပေမဲ့မတောင်းဆိုဘူးဆိုတာကိုတော့အပြည့်ပြမပြောပါဘူး။ဘရာဇီးသမ္မတဟောင်းကိုထောက်ခံသူတွေကရွေးကောက်ပွဲမဲမတမာမှုတွေရှိနေတယ်ဆိုပြီးသမ္မတအိမ်တော်လွှတ်တော်တရားရုံးချုပ်နဲ့အဆောက်အုံတွေကိုတင်းငွေတွေနဲ့ကဝယ်ရောက်ဖြစ်စီခဲ့ပါတယ်။တင်းလာနေမှာတော့ဘရာဇီးပြည်သူထောင်ပေါင်းများစွာဟာအဓိကမြို့ကြီးတွေမှာဆန္ဒပြပြီးတပ္ပရကိုအေးအေးယူတပ္ပရဟောင်းကိုအေးအေးယူဖို့တောင်းဆိုခဲ့ကြတာပါအမေရိကန်ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်တဝန်မိုးသက်ထန်စွာရွာတွင်းနေပြီးရေကြီးမြေပြိုမှုတွေဖြစ်ပေါ်နေမှာကိုဒီကနေ့ဇန်နဝါရီလ10ရက်နေ့ထိအသက်9နှစ်အရွယ်ကလေးငယ်လေးတဦးပါဝင်တေဆုံးသူ14ဦးရှိသွားပြီဖြစ်ပါတယ်
ဇန်နဝါရီလ10ရက်နေ့အင်္ဂါညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဥတမောင်တန်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကအလိမ်မာဖြစ်ပါတယ်ရှင်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Joel Gill နဲ့ PJ Elliot တို့ဖြစ်ပါတယ်ကျွန်မကစုမော်မှာဒီညအစီအစဉ်တွေကိုအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့ညပိုင်းအစီအစဉ်ကိုအစီအစဉ်ပြပြချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် VOA ကိုနားတော်တာဆင်ပေးခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုယ်ကျမဘေးပညာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင
This program has come to you from the Voice of America, Washington.